Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မေလ20ရက်စနေနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုရှားဖောင်းတဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆော်ဒီပင်အဗ်ဒူလာဇီးတို့အမေရိကန်ဒေါ်လာ110ဘီလီယံတန်ဖိုးရှိတဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ပါတယ်လီဗျာနိုင်ငံမှာလေတပ်အခြေစိုက်စခန်းတစ်ခုတိုက်ခိုက်ခံခဲ့ရပြီးတော့141ယောက်ထပ်မံနေစီဆုံးသွားခဲ့ပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံရေတပ်ပူးတွဲလေ့ကျင့်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်သင်းမော်တွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာမကြခင်ကျင်းပမဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာမြောက်ပိုင်းမဟာမိတ်တပ်သုံးဘွဲ့ကိုဖိတ်ကြားခြင်းမရှိပါဘူးအစိုးရဘက်ကတော
့အစီအထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဖိတ်စာပို့ထားတယ်ပေါ့နော်ဟိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စ조사ပြီးတော့ဟိုဘာကောမလဲတွဲဆုံဆွေးနွေးတာတွေလုပ်တယ်လေ
ဒီနေ့ပြီးမှကြာခင်တင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအင်တာနက်ကွန်ရက်တွေတနေ့ရှားရေပန်းဆလာနဲ့အမျှအင်တာနက်သုံးသူတွေအနေနဲ့သတင်းမှန်တဲ့သတင်းမှခွဲခြားဖို့ခက်ခဲလာတယ်ဆိုတဲ့အကြောင်းတွေတင်ပြမှာဖြစ်သလိုမြန်မာတခွင်အပတ်စဉ်ကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ပြောပြပေးပါအောင်ခင်ဗျာ
ဆော်ဒီအာရေဗျနိုင်ငံရဲ့စီရေးဆွမ်းရည်တုံးမြင့်စေဖို့ရည်ရွယ်ပြီးတော့ဆော်ဒီပင်ဆာမန်ဘင်အဗ်ဒူလာဇီးစ်နဲ့ရီယတ်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒေါ်လာ110ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ကာကွယ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပေါင်းတဲ့သဘောတူညီချက်ဟာအီရန်နိုင်ငံရဲ့ချိန်ချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဆော်ဒီအာရေဗျနဲ့ပင်လယ်ကွေ့ဒေသကိုရေရှည်လုံခြုံမှုရှိစေဖို့အတွက်အထောက်ပံ့ဖြစ်စေနိုင်သလိုဒေတာတွင်းမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးဆော်ဒီနိုင်ငံရဲ့ဆွမ်းဆောင်ရည်ပုံမူအားကောင်းလာမှာဖြစ်သလိုအမေရိကန်ကတာဝန်ယူနေရတဲ့ဝန်ထုပ်ဝန်ဘိုးတွေကိုလည်းတက်သာစေမှာဖြစ်တဲ့အကြောင်းအင်ဗီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သဘောတူညီချက်ကြောင့်အရှိအလယ်ပိုင်းဒေတာမှာရှိနေကြတဲ့အမေရိကန်ကုမ္ပဏီတွေအတွက်ခွင့်လန်းသစ်တွေဖန်တီးပေးနိုင်မှာဖြစ်သလိုပြည်တွင်းကကာကွယ်ရေးလုပ်ငန်းတွေမှာလည်းအလုပ်ကိုင်သစ်တွေရရှိနိုင်မှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်နဲ့6ဘီလီယံတန်ဖိုးရှိတဲ့ Lockheed Martin ကုမ္ပဏီထုတ် Black Hawk ရဟတ်ယာဉ်150ကိုဆော်ဒီနိုင်ငံမှာတက်ဆင်မဲ့အစီအစဉ်မှာတော့ဆော်ဒီနိုင်ငံမှာအလုပ်ကိုင်450လောက်ပန်တီးပေးနိုင်မှာဖြစ်ပါတယ်။အစောပိုင်းတုန်းကတော့ဆော်ဒီပြည်နဲ့ရီယမ်ယူကတော်ဝင်ပရင်နန်းတော်မှာတွေ့ဆုံစဉ်မှာတော့အရသားတွေကိုပေးရတဲ့ဆော်ဒီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်စုကိုအမေရိကန်သမ္မတထရမ့်ကိုပေးရခဲ့ပါတယ်။သမ္မတထရမ့်ရဲ့အဖွဲ့နန်းတော်တွင်ဝင်လာချိန်မှာဆော်ဒီပင်ဆာမန်ကအဗ်ဒူလာဇီးအဆော့ချွေဇေးစုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။မစ္စတာထရမ့်ကအမေရိကန်သမ္မတဖြစ်တဲ့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ကိုစတင်တဲ့အနေနဲ့ဆော်ဒီအာရေဗျနိုင်ငံရီယမ်ယူကိုဒီကနေ့စနေနေ့မှာရောက်ရှိခဲ့တာဖြစ်ပါတယ်။အရင်အမေရိကန်သမ္မတတွေတုန်းကတော့ဘယ်သူကမှဆော်ဒီအာရေဗျနိုင်ငံကိုသူတို့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်သွားလိမ့်မရှိပေမဲ့သမ္မတထရမ့်ကတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဝါရှင်တန် DC မှာအခုတစ်ပတ်အတွင်းတူရကီလုံခြုံရေးတာဝန်ရှိသူတွေကဆန္ဒပြတဲ့သူတွေကိုတိုက်ခိုက်တာဟာအလွန်ကိုစိတ်အနှောင့်အယှက်ဖြစ်စရာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ဖို့အတွက်တရားစုံစမ်းစစ်ဆေးသွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတောက်တာနယ်ကထုတ်ပြန်တဲ့တင်ညာချက်ထံမှဖော်ပြထားပါတယ်။အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့ယာယီတာဝန်ယူထားတဲ့ Tom Shannon ကဒီဖြစ်ရပ်ကိုဆွေးနွေးဖို့အတွက်တူရကီသံအမတ်နဲ့ပုတ်တူနယ်ကတွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုကိုအမြင့်ဆုံးအဆင့်သတ်မှတ်ထားတယ်လို့ပြောပါရယ်တူရကီသမ္မတရီစစ်တိုင်အာရိုဝန်ဝါရှင်တန်ကိုရောက်လာတဲ့ခီးစဉ်အတွင်းတူရကီတန်အမတ်ရဲ့နေအိမ်အပြင်ဘက်မှာတူရကီလုံခြုံရေးတာဝန်ရှိသူတွေနဲ့ဆန္ဒပြတဲ့သူတွေအင်္ဂါနေ့ကပြဿနာဖြစ်ခဲ့တာပါဆန္ဒပြတဲ့သူတွေကတော့သူတို့ငြိမ်းချမ်းစွာဆန္ဒပြနေတာကိုတူရကီလုံခြုံရေးတွေကတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်တူရကီဘက်ကတော့တူရကီသမ္မတအာရိုဝန်ကိုတွေ့ဖို့လာတဲ့သူတွေကိုဆန္ဒပြတဲ့သူတွေကရင်ဆခဲ့တာကြောင့်အခုလိုပြဿနာဖြစ်တာလို့ဆန္ဒပြတဲ့သူတွေကိုပြစ်တင်လိုက်ပါရရှင်
။လေပြောနိုင်ငံတောင်ဝိုင်းမှာရှိတဲ့လေတပ်အခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်မှုအတွင်းမှာ141ယောက်သေဆုံးသွားတယ်လို့ပြည်သူ့စစ်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောလိုက်ပါတယ်။ဒီထဲကသေဆုံးသူအများစုဟာလေပြားစစ်တပ်ဗိုလ်ချုပ်ကြီးခလီဖာ ဟက်ဖတာရဲ့တပ်ကတသားအများစုဖြစ်တယ်လို့ပြောပါတယ်။ break shot leader achidai khan ko tripoli ma shi de klo thum ga jaw raw naw khan pe tha de le bya su ya ko tusa kan ne pi du sit de ga tai khai khe da phit de lo pyo kwin ya ahmed miss mari ga afp tadin thana ko pyo ba de ari sit da ri ya sei bya khan na ga ni pyan la ni da phit pi lo lat nat de kai saung tha chin ma shi be a mya su ga ko myet khan ya da phit de lo tu ga pyo ba de di tai khai mu twin tacha ti kai ti soun twa de tu ri ga ro ari စစ်ချေဆိုင်စခန်းမှာအလုံးလုံးနေတဲ့အရတားတွေနဲ့အဲ့ဒီနားကလူတွေဖြစ်တယ်လို့ပြောပါတယ်ကုလသမဂ္ဂကြော်ရောင်းနောက်ခံပေးထားတဲ့ဆူရကတော့ဒီတိုက်ခိုက်မှုကိုရှုတ်ချလိုက်ပြီးတော့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုလိုက်ပါတယ်ဒါပြင်ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားဖို့ဂရီးပြုတ်လိုက်ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုမဖော် ော့ပြိုင်ဘက်ပြည်သူစစ်တွေကြားမှာတစ်ဖွဲ့နဲ့တစ်ဖွဲ့အသာစီးရနိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်သမ္မတရွေးကောက်ပွဲကိုသမ္မတဟာဆန်ရာဟာနီအနိုင်ရခဲ့တဲ့အကြောင်းအစိုးရပိုင်းရုပ်မြင်သံကြားဌာနကစနေနေ့မှာကြေညာပါတယ်။အနီးကပ်ဆုံးပြိုင်ဘက်သဘောထားတင်းမာသူဘာသာရေးခေါင်းဆောင်အီဘရာဟင်ရိုက်ဇီကိုသမ္မတရာဟာနီအလွယ်တကူအနိုင်ရခဲ့တာပါ။ကိုယ်တည်းလောင်း၄ဦးနဲ့ရာဟာနီကမဲ50ခုနှစ်ရေငံနှုန်းရရှိခဲ့ပြီးမစ္စတာရိုက်ဇီကဒုတိယအဖြစ်မဲ38ရေငံနှုန်းရရှိခဲ့ပါတယ်။တောက်တာနဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်အလုံးရင်းနဲ့လာရောက်မဲပေးခဲ့ကြတဲ့အတွက်ရွေးကောက်ပွဲအာဏာပိုင်တွေကမဲပေးတဲ့အချိန်ကိုညတကောင်ရန်အထိတိုးပေးခဲ့ရပါတယ်။တချို့မဲဆန္ဒရှင်တွေဟာသူတို့ရဲ့မဲတွေကိုပေးနိုင်ဖို့အတွက်နိုင်ရည်နဲ့ချီပြီးတန်းစီခဲ့ကြပါတယ်။မဲပေးဖို့မှပုံတင်ထားတဲ့အီရန်ပြည်သူ56တန်းတွေတနိုင်ငံလုံးမှာမဲယုံ6000ကျော်ဖွင့်ထားပေးခဲ့ရပါတယ်။အီရန်နိုင်ငံပေါ်စီးပွားရေးတံခါးပိတ်ဆို့မှုတွေဖြေလျှော့သွားစေခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအကြားသမိုင်းဝင်နျူကလ িয়ার သဘောတူညီချက်ရခဲ့ခြင်းဟာရော်ဟာနီရဲ့အနာဂတ်နိုင်ငံရေးအားသာချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ဗန်လုပ်ငန်းနဲ့ငွေကြေးလုပ်ငန်းတွေအပေါ်တံခါးပိတ်ဆို့မှုတွေဆက်ပြီးရှိနေတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုရိုက်စီကဝေဖန်ခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ရာဟာနီဟာလူကြိုက်အများဆုံးကိုယ်စားလှယ်လောင်းတူဖြစ်တယ်လို့ရှုမြင်ခဲ့ကြပါတယ်။1982ခုနှစ်နောက်ပိုင်းကျင်းပတဲ့အီရန်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတကပဲပြန်လည်ရွေးကောက်ခံရတဲ့အတွက်ရာဟာနီအနိုင်ရမယ်လို့လစ်လာသူတွေကခံမှန်းထားခဲ့ကြတာဖြစ်ပါတယ်ရှင
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းကနေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။တရုတ်နဲ့မြန်မာနိုင်ငံရေတပ်ပူးတွဲလက်ချက်မှုတွေပြုလုပ်ဖို့အတွက်တရုတ်ရေတပ်သင်္ဘောတွေမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။တရုတ်ရေတပ်သင်္ဘောတွေဟာမြန်မာရေတပ်နဲ့အတူဆက်သွယ်ရေးရှာဖွေကယ်ဆယ်ရေးနဲ့တခြားပူးတွဲလက်ချက်မှုတွေလှုပ်သွားဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့တရုတ်စစ်သင်္ဘောတွေဟာရန်ကုန်မြို့ကိုပြီးခဲ့တဲ့ဇာတာရီနေ့ကလေးကစတင်ရောက်ရှိလာခဲ့တာဖြစ်တယ်လို့ပြောခွင့်ရဝူချန်းပြောထားတာကိုတရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့အင်တာနက်ဆောင်ရွက်နာမှာဖော်ပြထားပါတယ်။နိုင်ငံဆက်ဆံရေးမြင့်တဲ့ဆောင်ရွက်ပြီးဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိအောင်ကာကွယ်ပေးနိုင်ဖို့အတွက်ပူးတွဲဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံနဲ့ပြည်ဟာမြောက်တဲ့ဆက်သွယ်ရေးတွေအားကောင်းလာစေဖို့နဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပုံမလုံဆောင်နိုင်မှုအတွက်တရုတ်နိုင်ငံဘက်ကဆန္ဒရှိတယ်လို့လည်းဝူချန်းကပြောပါတယ်။နေပြည်ပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းလိုင်းနာအမဲစီမဲစည်းကမ်းတွေနဲ့ပတ်သက်တဲ့မူပေါင်းတွေကိုချမှတ်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားသဘောတူခဲ့တဲ့အနေမှာပဲတရုတ်သင်္ဘောတွေမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကုန်သွယ်ရေးမှာကိုဂျိုးစီဝါကာကွယ်တဲ့ဝါရတွေတီးလာနေတဲ့အပေါ်မှာစိုးရိမ်ပူပန်မှုတွေရှိလာနေတဲ့အချိန်ထဲမှာပဲဒေသတွင်းစီဝါရေးပေါင်းဆက်လုပ်ကိုင်မှုတွေနဲ့လွတ်လပ်စွာကုန်သွယ်ရေးတွေပဲအာရုံစိုက်လှုပ်ဆောင်ချက်တရားအဖြစ်ဟန်နွိုင်းမြို့မှာကျင်းပတဲ့နေရက်ကြာစီဖယာဝန်ကုန်သွယ်ရေးဝန်ကြီးများရဲ့အစည်းအဝေးကိုစနေနေ့မှာစတင်လိုက်ကြပါတယ်။ဝန်ကြီး22ဦးတက်ရောက်တဲ့အာရှစီဖိတ်စီဝါရေးပူပေါင်းဆောင်ရွက်ရေးညီလာခံမှာအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရောဘတ်လိုက်ဇာကလည်းသူ့ရဲ့နိုင်ငံတကာပွဲဦးထွက်အဖြစ်နဲ့ညီလာခံကိုတက်ရောက်ပါတယ်။ဒီညီလာခံတွင် TPP ဖစီဖယားဝန်ဒေတာနိုင်ငံများကုံသွဲရေးသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားတာကိုပြန်လည်ဆန်းစစ်ဖို့အတွက် TPP သဘောတူညီချက်မှာပါဝင်ခဲ့ကြတဲ့ကျန်ဆက်တဲ့နိုင်ငံကကုံသွဲရေးဝန်ကြီးတွေဟာတနင်္ဂနွေနေ့မှာတည်တံ့တွေ့ဆုံဖို့ရှိပါတယ်။သဘောတူညီချက်မှာပါဝင်တဲ့အချက်တချို့ကိုကုံသွဲရေးဝန်ကြီးတွေပြောင်းလဲဖို့ရှိနေတယ်လို့ရှစ်ဆက်ဆွေးနွေးမှုတွေလုပ်သွားဖို့ရှိတယ်လို့အာရှစီဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အတွင်းဝန်ယုံအလုပ်အမှုဆောင်ညွန်ကြားရေးမှူးအယ်လန် ဘိုလာကပြောပါရယ်ဇန်နဝါရီလသမ္မတတာဝန်စတင်ထမ်းဆောင်ပြီးမှကြခင်မှာပဲအမေရိကန်ပြည်ထောင်စုကို TPP သဘောတူညီချက်ထဲကနေသမ္မတဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တာဖြစ်ပါတယ်ဒါဟာနှုတ်နှစ်ဖက်အကျိုးရှိစေမဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလိုလားပြီးအမေရိကန်သာပထမဦးစားပေးဖြစ်ရမယ်ဆိုတဲ့ကုန်သွယ်ရေးမှုနဲ့ပတ်သက်တဲ့ရွေးကောက်ပွဲမှာသူပေးခဲ့တဲ့ကတိတွေထဲကတစ်ခုကိုအကောင့်အထည်ဖော်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နောက်ဆုံးအကြိမ်ဒုံးကျည်ပြုလုပ်မှုကနေအတွေ့အကြုံတွေအများကြီးရကောင်းရသွားနိုင်ပြီးတော့မြောက်ကိုရီးယားဒုံးကျည်ပြဿနာကိုစည်းအင်းဤနဲ့ဖြေရှင်းဖို့ကြိုးစားမယ်ဆိုရင်ဝန်ထဲစရာတွေနဲ့ကြုံလာရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောလိုက်ပါတယ်။ဒါကြောင့်ဒီပြဿနာကိုပြေလည်နိုင်စေဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံတွေနဲ့တွဲပြီးလှုပ်ဆောင်မှာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကလည်းတစုံတရာအကျိုးသက်ရောက်မှုရှိပုံရတယ်လို့လည်းသူကဆက်ပြောပါတယ်။မြောက်ကိုရီးယားကအခုတစ်ပတ်တွင်ပြစ်လွှတ်လိုက်တဲ့ဒုံးကျည်မှာကမ္ဘာလူမျိုးတွေကိုပြန်ဝင်တဲ့အခါမှာကိုလိုချင်တဲ့နေရာကိုရောက်အောင်ထိန်းချုပ်နိုင်တဲ့ဟာပါမပါဆိုတာနဲ့ပတ်သက်ပြီးတော့ပင်ဒဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေနဲ့တောက်ကြနေကတွေးစုံစင်မှာပြောဖို့တော့အမေရိကန်ကာကွယ်ရေးဝန်ကြီးကငြင်းဆန်သွားပါတယ်။မြောက်ကိုရီးယားဆိုရဘက်ကတော့ဒီဒုံးကျည်ဟာအမြင့်ကီလိုမီတာ2000အထိရောက်ရှိခဲ့ပြီးတော့ကြီးမားပြီးလေးလံတဲ့နျူကလ িয়ার ထိပ်ဖူးတွေကိုတင်နိုင်တယ်လို့လည်းတနင်္လာနေ့ကပြောပါတယ်။ဒုံးကျည်အာကာသဒဲကနေကမ္ဘာလူမျိုးတွေကိုပြန်ဝင်လာတဲ့အခါမှာကိုလိုချင်တဲ့နေရာကိုရောက်အောင်ထိန်းချုပ်နိုင်မယ်ဆိုရင်တော့မြောက်ကိုရီးယားဒုံးကျည်အစီအစဉ်အတွက်ကြီးမားတဲ့ခြေလှမ်းတစ်ရပ်ကိုလှမ်းနိုင်တာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံတွေပါဝင်အမေရိကန်ရဲ့ပင်မကုန်းမြေအထိနျူကလ িয়ার ထိပ်ဖူးတွေကိုတည်ဆောက်နိုင်မဲ့တိုက်ချင်းပြပယ်ထိန်ဒုံးကျည်တွေကိုထုတ်လုပ်နိုင်ဖို့အတွက်ဆန္ဒရှိတယ်လို့မြောက်ကိုရီးယားဘက်ကတော့ပြောထားပါတယ်ခင်ဗျာ
။လာမယ့်နှစ်မှာကျင်းပမယ့်တနင်္ဂနွေလုံးရွေးကောက်ပွဲမတိုင်ခင်ဝန်ကြီးချုပ်ဟွန်ဆန်အပေါ်ထောက်ခံမှုတွေကိုအကဲဖြတ်ပေးမယ်။ရှစ်လတဲ့မှာကျင်းပမယ့်ဒေသန္တရရွေးကောက်ပွဲမှာဝင်ပြိုင်ဖို့အားကောင်းလာနေတယ်လို့အဓိကကမ္ဘောဒီးယားတိုက်ခန့်ပါတီကပြောပါရယ်။ဇွန်လ၄ရက်နေ့မှာကျင်းပပြုလုပ်မယ့်ဒေသန္တရရွေးကောက်ပွဲအတွက်နှစ်ပတ်ကြာမဲဆွယ်စည်းရုံးရေးလုပ်ငန်းတွေအတွင်းချိန်ချမှုတွေနဲ့နိုင်ငံရေးအရာဖိအားပေးမှုတွေကိုရှောင်ရှားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကမ္ဘောဒီးယားအစိုးရကိုတောင်းဆိုထားပါရယ်။မဲဆွယ်စည်းရုံးရေးလုပ်ငန်းတွေစတင်တဲ့စနေနေ့မှာပဲအဓိကအတိုက်ခန့်ပါတီနဲ့လက်ရှိအာဏာရပါတီဝန်ကြီးချုပ်ဟွန်ဆန်တို့ကိုတောင်းနဲ့ချီထောက်ခံခဲ့ကြတဲ့သူတွေကကမ္ဘောဒီးယားမြို့တော်လမ်းမတွေပေါ်မှာပြည့်နေနေကြပါတယ်။သူရဲ့လက်ရှိအာဏာရကမ္ဘောဒီးယား People Party ကိုမဲဆန္ဒရှင်တွေအနေနဲ့မထောက်ခံဘူးဆိုရင်ပြည်တွင်းစစ်ဖြစ်လာနိုင်တယ်ဆိုပြီးဆယ်စုနဲ့သုံးခုကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကသတိပေးထားတာပါ။2012ခုနှစ်မှာနောက်ဆုံးကျင်းပတဲ့ဒေသန္တရရွေးကောက်ပွဲအတွင်းမဲရည်အတွက်30.6%ရဲ့အင်္ဂါနှုန်းရရှိခဲ့တဲ့အတိုက်ခံကမ္ဘောဒီးယား National Rescue Party နဲ့နိုင်ရှင်ရင်သူရဲ့ပါတီကမဲ60%အင်္ဂါနှုန်းရရှိခဲ့ပါတယ်။ဒါပေမဲ့2013ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလက်ရှိအာဏာရပါတီပေါ်အနိုင်ရလူနီးပါးဖြစ်ခဲ့တဲ့အတွက်အခုဒီချိန်မှာလည်းအနိုင်ရဖို့အခွင့်အရေးပိုရှိလာတယ်လို့အတိုက်ခံဘက်ကပြောပါတယ်ရှင်
ဒီနိုင်ငံဘာစရာမြို့နားမှာအသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ၈ယောက်သေဆုံးသွားတယ်လို့အီရတ်တပ်ဖွဲ့ရဲ့တပ်မှုကြီးကစနေနေ့မှာပြောလိုက်ပါတယ်။ဘာစရာမြို့မြောက်ဖက်နားကလုံခြုံရေးကိစ္စမှာဖောက်ခွဲပစ္စည်းတင်လာတဲ့ကားကိုဘုံခွဲသမားကဖောက်ခွဲခဲ့တာဖြစ်တယ်လို့အီရတ်စစ်တပ်ဒုတိယဗိုလ်ချုပ်ကြီးဂျမယ်အယ်ရှမရီကပြောပါတယ်။ဒီပေါက်ကွဲမှုကြောင့်ရဲသား၅ယောက်နဲ့အီရတ်တပ်ဖွဲ့ဝင်၃ယောက်သေဆုံးသွားပြီးတော့ဒါဇင်နဲ့ချီပြီးတော့တန်ရာရသွားခဲ့ပါတယ်ခင်ဗျာ
။တိတန်းရောက်နိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့ရှားပေါင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.internet ဆာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကပါ Dive Live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုစတင်ကြားမှာဖြစ်ပါတယ်မကြာခင်ကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကို NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအစိုးရနဲ့တိုက်ပွဲဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့ကိုဖိတ်ကြားထားခြင်းမရှိဘူးလို့သိရပါတယ်။လက်နက်ကိုင်တွေအားလုံးပါဝင်နိုင်အောင်လို့အစိုးရရဲ့ညဉ့်ဉန်းရေးဆွေးနွေးမှုကော်မတီ UPDGC ကကြိုးစားခဲ့တယ်ဆိုပေမဲ့အခုလိုအားလုံးပါဝင်နိုင်တဲ့အခြေအနေမျိုးမရှိတာကြောင့်လက်နက်ကိုင်ပဋိပက္ခတွေပိုကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါ။မေလ24ရက်နေ့မှာကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင် AA ရခိုင်တပ်မတော်နဲ့ MNDAA ကိုးကန်တပ်ဖွဲ့တို့ကိုအစိုးရရဲ့ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကဖိတ်ကြားထားခြင်းမရှိဘူးလို့ TNLA ရဲ့အထွေထွေအတွင်းမှူးဗိုလ်မှူးချုပ်တာဖုံးကျော်ကပြောပါရယ်
။ NCA မထိုးရတဲ့အဖွဲ့တွေကိုဖိတ်တဲ့အထဲမှာကျွန်တော်တို့အဖွဲ့3ဖွဲ့ကိုမဖိတ်ပါဘူး။ကျွန်တော်အဖွဲ့3ဖွဲ့ရဲ့နာမည်မပါဘူး။ကျွန်တော်တို့ PSLF TNLA AA ရခိုင်တပ်မတော်ရဲ့ပြီးတော့ကိုကတပ်မတော်ရဲ့ကျွန်တော်တို့အဖွဲ့3ဖွဲ့ကိုတော့မဖိတ်ပါဘူး။အဲကျန်တဲ့အဖွဲ့တွေတော့အကုန်လုံးပါတယ်လို့ကျွန်တော်တွေးရတယ်ပြီးတော့ UNFCA DBN ီအဖွဲ့ကလည်းအဲတည်တံဖိတ်ထားတာတွေ့ရပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာဟာမိတ်ခုနှစ်ဖွဲ့ကတော့ဖိတ်တာမရှိပါဘူးခင်ဗျာ
ဒုတိယအကြိမ်27ရာစုပင်လုံညီလာခံကို NCA လက်မှတ်ထိုးထားတဲ့ရှင်းဖွဲ့ကိုဖိတ်ကြားတာပြီးအားလုံးတက်ရောက်ကြမှာဖြစ်တယ်လို့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေတက်နိုင်အောင်လို့စ조사ညှိနှိုင်းခဲ့ကြောင်း UPDJC ဒုက္ခတာဦးသူဝေကရှင်းပြပါတယ်
အစီအထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဗိဆာပို့ထားတယ်ပေါ့နော်ဟိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စူးစမ်းပြီးတော့ဟိုပါကော်မတီတွေ့ဆုံဆွေးနွေးတာတွေလုပ်တယ်လေတွေ့ဆုံဆွေးနွေးတာတွေလုပ်ပြီးတဲ့ခါကျတော့သူတို့ကိုဟိုအမားတော့လက်မှတ်ထိုးခိုင်းတာပေါ့ဗျာထိုးပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ UDP GC ထဲမှာလည်းပါတယ်သူတို့ဆုံးဖြတ်ချက်တွေအားလည်းပဲအဲညာကမှာအာဟိုကုစလေအနေနဲ့တက်ပြီးတော့တို့ရဲ့သဘောထားတွေလည်းတင်ပြနိုင်တယ်ပေါ့နော်ပါမှာပေါ့အဲ့လိုမှလက်မှတ်မထိုးဘူးဆိုရင်တော့အကယ်၍တက်ချင်တယ်ဆိုရင်အာတို့ဟိုအထူးဧည့်တယ်ဆိုတော့ဟိုတာမန်လိလာသူတွေတော့နည်းနည်းထူရမှာပေါ့ဗျာတိုးတော်လည်းပဲတို့ရဲ့အဲလိလာသူအနေနဲ့ပဲတို့ရလည်းပဲနေရမှာလေပါလို့ဆိုကုစလေအနေနဲ့ဆုံးဖြတ်ပိုင်ခွင့်တွေပဲမရှိဘူးလေအဲ့လိုနီးနဲ့ဖိတ်မယ်ဆိုပြီးတော့ကျွန်တော်တို့ဖိတ်ထားတာပေါ့နော်
မြောက်ပိုင်းမဟာမိတ်တပ်ဖွဲ့၃ဘွဲ့ကိုမဖိတ်ပဲခြံထားတာကြောင့်အစိုးရရဲ့လှုပ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်မေးခွန်းထုတ်စရာဖြစ်နေကြောင်းဗိုလ်မှူးချုပ်တာဖုံးကျော်ကပြောပါတယ
်။၂၁ရာစုပင်လုံညီလာခံကျင်းပတဲ့ကျင်းပရေးကော်မတီ UPDJC ကဒါကမြန်မာတပ်မတော်မြန်မာခေါင်းဆောင်ရဲ့တဘောထားအတိုင်းပဲဆောင်ရွက်နေတဲ့မြန်မာတပ်မတော်မြန်မာခေါင်းဆောင်တွေကကျွန်တော်တို့ကိုငူကရဲရလဲဒီငင်းချင်းဖြစ်စင်လဲမှာပါလို့မရဘူးလို့ပြောထားတဲ့အတိုင်းပဲအခုဒီချိန်မှာလဲဒီလိုပဲဆောင်ရွက်တယ်ဆိုတော့ဒီလိုဆောင်ရွက်ချက်ကတော့ဒါမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကလေးကိုဆက်ပြီးတော့မှဟိုပုံပြောမှအာဆက်လိုက်ဖြစ်ပေါ်နေမဲ့အနေအထားလက္ခဏာတွေပဲလို့ကျွန်တော်မြင်တယ်ပြီးတော့အခု20ရာစုပင်လုံညီလာခံကလဲဘလောက်ထိငင်းချင်းကိစ္စတွေကိုဆောင်ရွက်နိုင်မလဲဘလောက်ထိပြည်တော်စုဟိုပြီးဆောင်မဲ့ဒီဘုန်းကြီးတွေရနိုင်မလဲဆိုတာတော့မေကွန်ထုတ်စရာအကောင်းတဲ့အခင်ကြီးပဲပူပြော့ဖြစ်လာတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်
။ငញ្ញញရဖို့ဆိုပြီးအစိုးရက27ရာစုပင်လုံညီလာခံကိုထပ်မံကျင်းပဖို့ရက်နီးလာချိန်မှာပဲမြောက်ပိုင်းမဟာမိတ်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဘုံမှုချုပ်တာဘုံကျော်ကပြောပါတယ
်။အခုကျွန်တော်မြောက်ပိုင်းနယ်မြေမှာကျွန်တော်တို့ဒီကျွန်တော်တို့ PSL ဖြစ်နေတဲ့ရက်နယ်မြေတွေတော်တော်များများကိုပြီးတော့ကိုကန့်ဘာပုံကမှာဆိုဟိုအိုင်မှာတော့အခုတတိပြင်းနေပါတယ်ဆက်တိုက်ပဲလက်နေကြီးနေပြီးခံရတယ်ပြီးတော့ကချင်တွေကမှကချင်ဘက်မှာဖက်ကန်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့နေတိုင်းလူလူပဲဖြစ်နေတယ်ဖက်ပြီးဖြစ်လာဖြစ်တိုးပြီးတော့ဖြစ်မဲ့လက္ခဏာတွေလည်းကျွန်တော်တွေ့နေရပါတယ
် NCA လက်မှတ်မထိုးရသေးတဲ့ UNFC တဲကလက်နက်ကင်အဖွဲ့တွေကတော့အထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့ဖိတ်စာရကြပေမဲ့တချို့အဖွဲ့တွေကတော့တက်မယ်မတက်ဘူးဆိုတာကုတိမဆုံးဖြတ်နိုင်ပဲရှိနေပါတယ်ခင်ဗျာVOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တဲ့ပုဂ္ဂိုလ်တင်ဆက်ကြပါတယ်ကမ္ဘာတဝန်းအင်တာနက်လူမှုကွန်ရက်တွေတနေ့တခြားရေပန်းစားလာနေတာနဲ့အမျှအင်တာနက်သုံးဆွဲသူတွေအနေနဲ့သတင်းမှန်တဲ့သတင်းမှာခွဲခြားဖို့အခက်တွေ့လာနေရပါတယ်အင်တာနက်ခေတ်မှာပုံစံသစ်နဲ့တွေ့မြင်နေလာရတဲ့သတင်းအတုအယောင်တွေရဲ့အန္တရာယ်နဲ့ပတ်သက်လို့VOA သတင်းတော် James Roger Divisky ရဲ့သတင်းဆောင်မကိုရှားဖောင်ကတင်ပြมาဖြစ်ပါတယ
် The news is fake. It's all fake news. This is fake news.
American သမ္မတအဖြစ်ရွေးကောက်ခံခဲ့ရပြီးနောက်ပထမဦးဆုံးကြိမ်သတင်းစာရှင်းလင်းပွဲမှာ Donald Trump ကသတင်းအတုတွေလို့တုံ့နှုံပြောဆိုရာကသတင်းမီဒီယာလောကမှာဒီစကလုံးထွင်ကျလာတာဖြစ်ပါတယ်နောက်ပိုင်းမှာလည်း American သတင်းမီဒီယာကြီးတွေဟာသတင်းတူတွေဖြန့်ချီနေတဲ့ဆိုပြီးမကြာခဏထွေတဲ့လူမှုကွန်ရက်တွေကပါဆွတ်ဆွဲပြောဆိုခဲ့ပါတယ်။တကယ်တော့သတင်းမီဒီယာကြီးတွေကဖော်ပြတဲ့အကြောင်းအရာတွေဟာမှန်ကန်မှုရှိပေမဲ့လည်းလူမှုကွန်ရက်တွေမှာတော့မာယွင်းတဲ့သတင်းတွေကလည်းအကြီးအကျယ်ပြန့်နှံ့နေတာပါ။ဒါကြောင့်လေသတင်းအတုရောင်းဆိုတာဘာလဲလို့မေးစရာဖြစ်လာပါတယ်။ဥရောပနိုင်ငံငယ်တစ်ခုဖြစ်တဲ့မက်ဆီဒိုနီးယားကတော့ဒီလိုသတင်းတူတွေဖန်တီးရာအချက်အချာနေရာတစ်ခုဖြစ်ပုံရပါတယ်။မက်ဆီဒိုနီးယားနိုင်ငံသားတွေဗီဇာကင်းလွတ်ခွင့်ပေးမဲ့အစီအစဉ်ကိုတမဒထရမ့်လက်မှတ်ထိုးလိုက်တဲ့ဆိုတဲ့ခေါင်းကြီးသတင်းတစ်ခုကြောင့်ဝါရှင်တန်မှာရှိတဲ့တန်ရုံအထိပါရိုက်ခတ်ခဲ့တဲ့အကြောင်းတန်အမတ်ကြီးဗက်စကိုနောင်မော့စကီကပြောပါတယ်။
Unfortunately this news is not true.
ဒီသတင်းကမှန်မှန်ပါဘူး။ Washington မှာရှိတဲ့တန်ရုံကိုဒီသတင်းမှန်မှန်မှန်ဆက်မေးတဲ့ကျွန်တော်တို့နိုင်ငံသားတွေလည်းအများကြီးပါ။အခုထိတော့ဒါမှန်မှန်ပါဘူး။သတင်းအတုပါ
။ George Washington တက္ကသိုလ်မီဒီယာကြောင်းညွှန်ကြားရင်မူ Francis No ကတော့သတင်းတူတွေပြန့်နှံ့လွယ်တဲ့ Internet လူမှုကွန်ရက်တွေဟာ တချိန်လုံးကအိမ်နာနေခြင်းတွေကြားအတင်းပြောတာမျိုးနဲ့ခက်စစ်စင်တူပေမဲ့ဂရဲရိုက်ခတ်မှုကတော့ကြီးမာတယ်လို့သုံးသပ်ပါတယ်
Fake news is not news someone doesn't like.
သတင်းတူယောင်လေးဆိုတာကလူမကြိုက်တဲ့သတင်းမျိုးတော့မဟုတ်ပါဘူး။လူတွေစိတ်ဝင်စားအောင်တက်တဲ့ခက်ညံ့ညံ့သတင်းမျိုးလည်းမဟုတ်ပါဘူး။သတင်းတူတွေဟာရည်ရွယ်ချက်ရှိရှိမှန်မှန်မကန်လမ်းလွဲလိုက်အောင်လုပ်တဲ့သတင်းမျိုးတွေပါ
။ဒီကနေ့ခေတ်မှာသတင်းတူယောင်တွေဟာနေရာတိုင်းမှာရှိနေတာကြောင့်အမှန်နဲ့အမှားပိုင်းခြားဖို့သုံးစွဲသူတွေမှာရောလူမှုကွန်ရက်ကုမ္ပဏီတွေမှာပါတာဝန်ရှိတယ်လို့လည်းသူကထောက်ပြပါဗျ။
Google and Facebook and social media
Google Facebook နဲ့ social media company အနေနဲ့သူတို့ကယုံကြည်စိတ်ချရတဲ့သတင်းတွေစီးဆင်းနေတဲ့ကြားကန်တခုမဟုတ်တဲ့အတွက်သတင်းတူတွေအတွက်တစုံတရာတာဝန်ရှိတယ်ဆိုတော့ကိုလက်ခံလာနေကြပါပြီအမုံတရားတွေလှည့်ပြားမှုတွေစီးဆင်းရနေရဖြစ်လာတယ်ဆိုရင်တစုံတရာတာဝန်ရှိပါတယ်အခုတော့တခုခုလုပ်မယ်လို့လည်းသူတို့ကပြောနေပါပြီ
သက်ဆိုင်ရာသတင်းမီဒီယာတွေအနေနဲ့လည်းမန်ကန်နဲ့အချက်လက်တွေပေးယုံတာမကမမှန်သတင်းတွေဖြန့်ချီနေတဲ့အရင်းအမြစ်တွေကိုဖော်ထုတ်သင့်တယ်လို့လည်းကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ရှင
်။ဤပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္ဂနွေညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။
VOA စနေနေ့ညအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါအခုတော့မြန်မာတခွင်အစီအစဉ်တင်ဆက်ဖို့အလှည့်ရောက်ပါပြီမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းများစွာကကျွန်းသစ်အပါအဝင်တစ်တောအတွက်ပစ္စည်းတွေကိုကုန်ညံအဖြစ်တရားဝင်နည်းနဲ့ကောတရားမဝင်နည်းနဲ့ပါပြင်ပကိုတင်ပို့ရောင်းချခဲ့ပါတယ်ဒီကနေ့တစ်တောအတွက်ပစ္စည်းတွေရဲ့အခြေအနေဟာအရင်နှစ်တွေနဲ့နှိုင်းယှဉ်ရင်ဘာတွေပြောင်းလဲနေပါပြီလဲအနာဂတ်မှာရောမြန်မာတစ်တောထွက်ကုန်အလားအလာဘယ်လိုရှိမလဲဆိုတာမြန်မာတခွင်အစီအစဉ်မှာကိုထက်အောင်ကတင်ပြထားပါတယ
်။ကမ္ဘာပေါ်မှာတစ်တောပြောင်းတိမှုအဆိုးဝါးဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာတတိယအဆိုးဝါးဆုံးနိုင်ငံဖြစ်တာကြောင့်အခုဆိုရင်အဆိုးဝါးကောပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကပါတစ်တောတွေပြန်လည်ဆိုင်လက်မှုအတွက်စ조사လာနေကြပါပြီ။တစ်လုံးနေအလုံးရင်းတင်ပို့ရောင်းချတာတွေကို2014ဧပြီလကလေးကအဆိုးဝါးကတရားဝင်ပိတ်ပင်ခဲ့တယ်လို့အခုဆိုရင်လည်းဘကူးယူမတွင်တစ်ထုတ်လို့မှုကို10နှစ်ရဆိုင်ထားတာပါ။ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကလည်းတစ်အချောတွေကိုများများထုတ်လုပ်ပြီးကုန်ကျန်းတွေကိုရှော့နိုင်သလားရှော့သုံးကတစ်တောတွေမပြုံးတီအောင်လုပ်ဆောင်နေကြပါတယ်။ဒါအပြင်တံပိုးကြီးကျွန်းတစ်အပါဝင်တခြားတစ်မာမျိုးမျိုးကိုလည်းစိုက်ပျိုးလာနေကြပါပြီ။လွန်ခဲ့တဲ့9နှစ်လောက်ကလေးကကျွန်းဆိုင်လာခဲ့တဲ့ချင်းတွင်းမြစ်ကြောင်စီမံကိန်းကုမ္ပဏီဟာအခုဆိုရင်အဲ့ဒီစိုက်ခင်းကနေရတဲ့ပင်ချက်တွေကိုသုံးပြီးတီထွန်ဆန်းသစ်ထားတဲ့အိမ်နောက်ပရိဘောဂပစ္စည်းတွေကိုစတင်ထုတ်လုပ်နေပြီလို့ကုမ္ပဏီဥက္ကဋ္ဌဒေါ်ဆိုးယူဝေကပြောပါတယ်။
အခုဆိုလို့ရှိရင်တော့ဒီရှင်းနှင်းပြွားတဲ့အခါမှာဒီဂျားတွေကပင်ချက်တွေစပြီးတော့ဟိုထွက်ရှိလာပြီးအရင်တော့ကတော့ဒီပင်ချက်တွေကိုဟိုအရင်တော့ကတော့ဓာတ်တွေဒေသခံတွေကိုထင်းဖြစ်နေပဲဟိုပေးဝေပြီးတော့သုံးဆွဲလိုက်ကြတာပေါ့အခုဒါတွေကနေမှအမတို့အိမ်သုံးပစ္စည်းတွေဟိုထုတ်လုပ်ခွင့်ထုတ်လုပ်လို့ရရှိအောင်စတင်ပြီးတော့ဆန်းသက်ပြီးထုတ်လုပ်ပြီးတော့အခုအမတို့အနေနဲ့ဒီပင်ချက်တွေကနေမှဟိုပါကေးတွေရှာရိုးတွေပေါ့စပြီးထုတ်လုပ်တယ်ပြီးတဲ့အခါကျတော့ဟို garden furniture လိုမျိုးတွေအဲ့လိုမျိုးတွေစပြီးထုတ်လုပ်ကြည့်ပြီးတယ
်တံပိုးကြီးပြီးရွေသေးကောင်းတဲ့ကျွန်းတွေဟာလာအိုထိုင်းအိန္ဒိယနဲ့မြန်မာပြည်မှာအများဆုံးပေါက်လို့ရှိပါတယ်အဲ့ဒီထဲမှာမှအရည်သွေးပိုင်းမှာရောအယောင်သွေးပိုင်းမှာပါမြန်မာကျွန်းတွေဟာအကောင်းဆုံးပါဒါပေမဲ့လို့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကကျွန်းတစ်အပါအဝင်တစ်အမျိုးမျိုးကိုတရားမဝင်ခုတ်လဲတာတွေများခဲ့တာကြောင့်1990ဝန်းကျင်ကတနိုင်ငံလုံးအလိုက်တစ်တော်ဖုံးလွှမ်းမှု58ရာခိုင်နှုန်းအထိရှိခဲ့ရာကနေအခုဆိုရင်42ရာခိုင်နှုန်းကျော်အထိရောကျသွားခဲ့ပါပြီဒါအပြင်ကျွန်းတစ်ရှားပါးတာကြောင့်ရောဈေးပိုကြီးတဲ့အတွက်ကြောင့်မှကျွန်းအစားထိုးတစ်တွေကိုအသုံးပြုလာကြတာကိုလည်းတွေ့ရပါတယ်မြန်မာနိုင်ငံရဲ့တစ်တော်တင်ရန်စားတာတွေကိုရေရှည်တည်တက်အောင်ထိန်းသိမ်းစောင့်ရှောက်ဖို့နဲ့တစ်တော်ထွက်ပစ္စည်းတွေနဲ့ပတ်သက်လို့လူလူအနေနဲ့အသိပညာဗဟုသုတကျဲကျဲပြန့်ပြန့်ရရှိဖို့ရည်ရွယ်ပြီးမေလ17ရက်နေ့ကနေ14ရက်နေ့အထိမြန်မာတစ်တော်ထွက်ပစ္စည်းပြပွဲကိုနှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ဒီပွဲမှာမြန်မာတစ်တွေကတံပိုးအမြင့်ဆုံးဖြစ်တဲ့ကျွန်းတစ်နဲ့ပြုလုပ်ထားတဲ့လက်မှုပစ္စည်းတွေအပါအဝင်ကျွန်းအစားထိုးတစ်နဲ့ပြုလုပ်ထားတဲ့ပစ္စည်းတွေတင်မွေကျိန်နဲ့ဝါစတဲ့တစ်ထောထွက်ပစ္စည်းတွေကိုအသုံးပြုပြီးစမ်းသစ်တီထွန်ထားတဲ့ပစ္စည်းတွေကိုခင်းကျင်းပြသထားတာပါနေပညာသုံးပြီးကုန်ကျော်ထုတ်လုပ်တဲ့ဒီလိုလုပ်ငန်းကနေအလုတ်ကန်ခွင့်ရတွေပေါ်ပေါက်လာတယ်လို့မြန်မာနိုင်ငံတစ်ထောထွက်ပစ္စည်းအသင်းဒုဥက္ကဋ္ဌလည်းဖြစ် GD ထင်းမားကုမ္ပဏီကဒါရိုက်တာလည်းဖြစ်တဲ့ဦးသိန်းချီကပြောပါတယ
်ကျွန်တော်တို့မြန်မာပြည်မှာဆိုရင်ဒီတစ်တို့တစ်ဆာကျွန်တော်ထင်းဆိုင်တယ် တင်းဆိုင်ပြည်တိတ်နေပြောတယ်ကောင်းကျွန်တော်လည်းမသိခဲ့ဘူးဒါပေမဲ့အခုဒီတစ်တို့တစ်ဆာတွေကနေပြီးတော့မှကျွန်တော်ဖင်ကားကြီးလှုပ်တယ်ခုနကကျွန်တော်ပြောတဲ့ဒီဗီနီယာနဲ့ကတ်လိုက်တယ်လူသုံးဝင်စင်ကောင်းသုံးလို့ရတယ်အဲ့တော့တစ်တို့တစ်ဆာတွေကိုလည်းကျွန်တော်တန်ဖိုးမြအောင်ကျွန်တော်လုပ်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့တစ်တော့ကိုများစွာမိခိုးပြီးတော့မှကုန်ကျန်းတွေကိုများစွာထုတ်ယူသုံးဆဲတဲ့စနစ်ကိုကျွန်တော်ကျော်လွန်လာခဲ့တယ်ဒီအပြင်ကိုဒီလိုလှုပ်လာတဲ့အတွက်ကြောင့်ကျွန်တော်တို့ကအလုသမားတွေအများကြီးလိုလာလိုလာရဲ့ဆိုကြောင်အလုသမားတွေအလုကိုင်းခွန်းလန်းနေလေပုံမရရှိလာ
လက်ရှိဆိုအပ်တဲ့လက်ထံမှာတော့ပြည်တွင်းတစ်လိုအပ်ချက်ပေါ်မှာမူတည်ပြီးတက်မှတ်နှစ်စဉ်ခုတ်လဲခွင့်အရေးအတွက်ထက်ရွှတ်ခုတ်သွားဖို့စီစဉ်နေရတွေလည်းရှိပါတယ်ဒါကြောင့်လည်းတစ်တော်ပြုံးတိမှုတွေရော့ကျသွားနိုင်လိမ့်မယ်လို့မြန်မာတစ်လုပ်ငန်းတစ်အခြေခံစက်မှုလုပ်ငန်းဌာနကလက်ထောက်အထွေထွေမန်နေဂျာဦးစွေငင်းကယုံကြည်ပါတယ်
LEB ပေါ့နော် lock export ban လောက်လိုက်ပြီဆိုရင်တစ်ကိုသူကသူ့ရဲ့သတ်မှတ်ထားတဲ့ annual allowance cut ပေါ့ ACC နဲ့ပဲကျွန်တော်တို့ထုတ်တဲ့ခါကြတော့နောက်ပိုင်းကိုတစ်တော့ကပြန်ဆိုင်တဲ့ဆိုင်ခင်းနေလဲကျွန်တော်တို့ရှိရတဲ့ခါကြတော့တစ်တော့ကနောက်ပိုင်းကျတော့တိတ်ပြီးတော့ပြုံးစရာမလိုဘူးပြန်ပြီးတော့ပဲ recovery ဖြစ်ဖို့ပဲရှိပါတယ်
တတော်ထွက်ပစ္စည်းတွေမှာအပါအဝင်ဖြစ်တဲ့ဂျိန်ဝါနဲ့ဗီတာတို့ကိုအရင်တုန်းကတော့မြန်မာနိုင်ငံမှာစနစ်တကျမတုံးခဲ့ကြသလိုအစိုးရကလည်းဒီပစ္စည်းတွေကိုအားပေးမှုနေခဲ့တယ်လို့လုပ်ငန်းရှင်တချို့ကပြောပါတယ်။ဒါကြောင့်လဲဆက်ယုံအလုပ်ယုံတွေပိတ်ခဲ့ရသလိုကျွမ်းကျင်လုပ်သားရှားပါမှုတန်ကိုလည်းရင်ဆိုင်နေရတယ်လို့ဂျိန်နဲ့ဝါလုပ်ငန်းအသင်းဥက္ကဋ္ဌဦးကျော်သူကပြောပါတယ်
။ကျွန်တော်တို့ဂျိန်တို့ဝါတို့လုပ်ငန်းမှာလည်းနောက်ဆုံးဂျိန်ခုတ်တဲ့ဝါခုတ်တဲ့လုပ်သားအစဟိုမှာထန်းမင်တက်တဲ့လုပ်သားရှားပါသွားသလိုပေါ့နော်။အဲ့လိုမျိုးကျွန်တော်ရှိမှလည်းရှားပါလာတယ်။နောက်တခါဒီကျိန်ဝါထိုးတဲ့လက်မှုပညာရှင်တွေပေါ့။ချိုးရအတက်ကြီးကုန်ပြီမလုပ်တော့ဘူး။အချို့လူငယ်တွေကလည်းထဲချိုးပြောင်းကုန်တယ်။အခြား industry တွေကိုပြောင်းကုန်တယ်။အတွက်ကြောင့်မလို့ကျွန်တော်တို့မှပြန်ပြီးတော့ develop ပြန်လုပ်ယူရမယ့်အပိုင်းတွေအများကြီးတွေ့ပါသွားရှိပါတော့
။အစိုးရကတစ်တော်တွေမပြုံးတီးဖို့မြေကွက်လက်တွေမှာတစ်ပြန်လဲစိုက်ပျိုးဖို့အားပေးမှုတွေရှိပေမဲ့လို့တစ်ဖက်မှာလည်းတစ်ခိုးထုတ်မှုတွေကရှိနေစေပါ။နှစ်စဉ်လိုလိုတစ်တန်ချိန်တောင်းနေချီပြီးအိန္ဒိယတရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတရားမဝင်တင်ဖို့ရောင်းချနေရတယ်ကိုဖွင့်ချထားတဲ့အစီရင်ခံစာတွေလည်းရှိပါတယ်။ဒီလိုကိစ္စရပ်တွေမဖြစ်ရလေအောင်ပြည်ပနိုင်ငံတွေအနေနဲ့မြန်မာပြည်ရဲ့တရားဝင်စစ်တွေကိုဝေယူသုံးဆွဲကြဖို့ဦးသိန်းချီကတိုက်တွန်းပါတယ်
။ကျွန်တော်တို့ data တွေနိုင်ငံကိုတကယ်ဒီဟာကိုကုန်တယ်မှုလုပ်နေတဲ့ EU နိုင်ငံတွေကိုကျွန်တော်တို့ပူးပေါင်းပြီးတော့မှဆောင်ရွက်စီခြင်းပါတယ်ဒီဟာတွေကတရားမဝင်တစ်တွေဖြစ်ရတာနဲ့ကိုကျွန်တော်တို့ဒီ EU ကနေပြီးတော့မှဝယ်ယူမသုံးဆွဲဘဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတရားဝင်ထုတ်လုပ်တဲ့တစ်တွေကိုဒါလည်းဟိုဝယ်ယူသုံးဆွဲမယ်ဆိုခဲ့ရင်ကျွန်တော်တို့ဒီဟာလည်းတစ်ဖက်တစ်လမ်းကကျွန်တော်အထောက်ပံ့အများကြီးဖြစ်မှာပါ
မြန်မာတစ်တော်ထွက်ပစ္စည်းတွေရဲ့အနာဂတ်အလားလာနဲ့ပတ်သက်လို့တော့ဒေါ်ဆိုးယူဝေကအခုလိုမြင်ပါတယ်
သူများအစီမှာကြတော့တစ်အတူအစလေးရမှာအစာသေးသေးလေးရမှာအစာတန်မိုးထားပြီးတော့ဒါလေးကိုဟိုဇွန်းလေးပဲရရဘီးလေးပဲရရဟိုဘာလေးပဲရရပေါ့နော်အဲ့လိုတန်မိုးထားပြီးတော့ထုတ်လုပ်တယ်ဒါဝင်လဲသူတို့တကယ်ကိုအဆင့်တန်းဖြစ်မီရေသွေးကောင်းကောင်းထုတ်လုပ်နိုင်အောင်လို့သူတို့မှနည်းပညာလည်းရှိတယ်ဆိုတော့အခုနောက်ပိုင်းတော့ဒီကလုပ်ငန်းရှင်တွေကလည်းအဲ့လိုမျိုးတွေလေးလာလာပြီးလေးလာလာပြီးတော့တယောက်တည်းဟိုဒီဟာကိုရင်းနှီးမြှုပ်နှံမှုမနိုင်အောင်မှဖက်ဆက်လုပ်တာတွေဟိုဟိုဘက်ကနေပညာရှင်တွေဆီကနေလေးလာတာတွေလုပ်လာပြီးဆိုတော့ဟိုနောက်ထပ်တော့ဒီဇန်နာကပို့ပြီးတော့မှကောင်းလာပြီးတော့ဟိုအရင်တုန်းကတစ်ထုတ်ခဲ့တဲ့တစ်ထုတ်ခဲ့တဲ့ဝင်ငွေမျိုးမဟုတ်တာတော့မှအခုပြိဘောကတင်ဖို့ရောင်းချထုတ်လို့ရောင်းချတဲ့ဝင်ငွေတွေပို့ပြီးတိုးတက်လာမယ်လို့တော့မျှော်လင့်ပါတယ်ရှင
်အခုတော့တစ်အကျန်းထည်အနေငယ်ကိုသာအသုံးပြုပြီးတီထွန်စမ်းတစ်ခါကုန်ကြောပစ္စည်းတော်တော်များများကိုထုတ်လုပ်လာနေကြပါပြီဒါကြောင့်လည်းရင်းနှစ်တစ်ခါတည်းဆိုင်ရင်တစ်တော်ပြုံးပြီးမှုတန်ကိုရှော့ချသွားနိုင်လိမ့်မယ်လို့အစိုးရကတော့ public ကလုပ်ငန်းရှင်တွေဘက်ကပါမျှော်လင့်နေကြတာပါနောက်တစ်ချိန်မှာအရေးသေးကောင်းကောင်းနဲ့မြမတစ်တော်ထွက်ကုန်ကြောပစ္စည်းတော်တော်များများကို made in myanmar မြမပြည်မှာပြုလုပ်ပြီးဆိုတဲ့တစိကက်နေပြီးနိုင်ငံတကာဈေးကွက်ကိုများများတင်ဖို့နိုင်ဖို့အတွက်လည်းလိုလားနေကြပါတယ်ခင်ဗျာကျွန်တော်ထားပါခင်ဗျာ
ဗီဒီယိုသတင်းတော့ကိုထက်အောင်တင်ပြတဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပါခင်ဗျာဗီဒီယိုရထုတ်လွှင့်ပြီးသမျှအစီအစဉ်တွေကို burmese.voanews.com internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဗီဒီယိုမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ VOA ရဲ့စနေနေ့ညပတ်အစီအစဉ်လေးကိုည10:00နာရီအထိလိုင်းနံပါတ်25 kilohertz 11965လိုင်းနံပါတ်32 kilohertz 9323ည9မီတာ51 kHz 5885နဲ့လိုင်းလက်190ဒူကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့စနေည VOE ဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ထုတ်လုပ်သူမတ်ဆုမွန်နဲ့အတူမအေးတန်နာကျော်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါတယ်။ဒီတစ်ပတ်ဆွေးနွေးမဲအကြောင်းအရာကတော့ဒီခစ်တက်ပိုးလမ်းမကြီးစီမံကိန်းနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးပေါ်မှာရိုက်ခတ်မှုဖြစ်ပါတယ်။ဒီနိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့21ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလည်းပါဝင်ပြီးတော့အထူးသဖြင့်ပြည်ပခါတွေရှိတဲ့ရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေမှာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေထဲမှာပါပါတယ်။ဒါကြောင့်မလို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်လက်ရှိဖြစ်နေတဲ့မြန်မာငြိမ်းချမ်းရေးအခြေအနေမှာဘယ်လိုများတက်ရောက်မှုရှိမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ပင်နိုင်ဆွေးနွေးကြမဲ့သူတွေထဲမှာတော့ဦးအောင်မိုးစောလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။ဦးအောင်မိုးစောကြားရပါလားရှင
်။ဟုတ်ကဲ့ကြားပါပါ။
ဟုတ်ကဲ့မင်္ဂလာပါ။နောက်တယောက်ဖိတ်ခေါ်ထားတဲ့သူကတော့ဒီတရုတ်မြန်မာရေးလေးလာအုံသက်သူတရုတ်နိုင်ငံအခြေဆိုင်ဒေါက်တာလှကျော်စောပဲဖြစ်ပါတယ်။မင်္ဂလာပါအန်တီ
။ဟုတ်ကဲ့
Now မြန်မာနိုင်ငံရေးလေးလာသုံးသက်သူနောက်တစ်ယောက်ကိုလည်းဖိတ်ခေါ်ထားပါတယ်သူကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ရဲ့ဗဟုအဖွဲ့ဝင်ဦးကျော်စွာဆွေဖြစ်ပါတယ်ကိုကျော်စွာကြားရပါလား
ဟုတ်ကဲ့ပါကြားပါတယ်
အဲ live ဝင်ရောက်ပြီးတော့ဆွေးနွေးမဲ့သူတွေလည်းလေလိုင်းပေါ်ရောက်နေတယ်လို့ဒီတစ်ခေါက်တော့ဟိုစာရီနဲ့ရေးပြီးတော့ဆွေးနွေးကြမဲ့သူတွေလည်းတော်တော်များလို့စာရီကိုလည်းအတက်နိုင်ဆုံးဖတ်ကြားပြီးတော့ဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းပေးသွားမှာဖြစ်ပါတယ်အော်ဒီပထမအဦးဆုံးတော့ဒီ OVOR ဒီခစ်တဲ့ပိုးလမ်းမကြီးတည်ဆောက်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီအကြံပြင်းကိုမေးစင်တာပါဒီစီမံကိန်းထဲမှာ corridor တွေဆိုပြီးတော့ zone တွေခွဲထားတာအဲ zone တစ်ခုထဲမှာမြန်မာနိုင်ငံပါဝင်နေတာဖြစ်ပါတယ်ဒီတော့ဟိုခစ်တဲ့ပိုးလမ်းမကြီးနဲ့ပတ်သက်ပြီးတော့ anti doctor ဒေါ်လာကျော်စောပဲမေးချင်ပါတယ်ဒီခစ်တဲ့ပိုးလမ်းမကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အကြံပြင်းလေးနည်းနည်းလေးရှင်းပြပေးပါမြန်မာနိုင်ငံကဘယ်လိုခံနာကနေပါဝင်တာပါလဲရှင
်ဒီကဒီခက်ဆက်ပိုးလမ်းမကြီးကိုလောက်တာသူ့မှာရွေချက်တွေအများကြီးရှိပါတယ်နိုင်ငံရေးရွေချက်စီးပွားရေးရွေချက်ပေါ့ဗျာစီးပွားရေးရွေချက်ကတော့သူ့မှာရှိနေတဲ့ကုန်ပစ္စည်းတွေပူရှမ်းလာမှုသူ့မှာရှိနေတဲ့ငွေအရင်းနှီးတွေစုပုံလာမှုဒါတွေကိုတခြားနိုင်ငံတွေကိုတင်ပို့ချင်တာအဲသူ့ရဲ့ချမ်းနောက်တစ်ခုကလည်းသူ့နိုင်ငံရဲ့ချမ်းသာကြွယ်ဝလာမှုကိုဂျန်တဲ့နိုင်ငံတွေကိုမျှဝေပေးချင်တာဒီဟာတွေအောက်မှာသူဒီဥစ္စာဒါစီးပွားရေးရည်မှန်းချက်ပေါ့အဲဒုတိယနိုင်ငံရေးရည်မှန်းချက်ကတော့သူကဒီကမ္ဘာနိုင်ငံတကာစီးပွားရေးစနစ်နိုင်ငံတကာနိုင်ငံရေးစနစ်တွေကိုပြောင်းလဲဖို့လိုလာပြီဆိုပြီးတော့ဒါအပြောင်းလဲလုပ်ချင်တဲ့သဘောပါပဲအဲ့တော့အရင်တော့ဒုတိယကမ္ဘာစစ်ပြီးကလေးကကမ္ဘာနိုင်ငံရေးကမ္ဘာစီးပွားရေးကိုအနောက်နိုင်ငံအရင်းရှင်နိုင်ငံများကကြီးစိုးလွှမ်းမိုးလာတာနေပြီးတော့နိုင်ငံတကာပါဝင်တဲ့နိုင်ငံတကာကနိုင်ငံဆောင်ကဝင်ရောက်ပြောဆို권ရှိတဲ့နိုင်ငံရေးစနစ်တရပေါ့အဓိကကတော့သူကကုလသမဂ္ဂပေါ့အခန်းကိုပုံမဖွင့်ဖြိုးစေခြင်းပြီးတော့အဲ့ဒီအောက်မှာနိုင်ငံဆောင်ပါတဲ့ multilateralism ပေါ့အဲ့ဒီဟာကိုတင်ကျင်းလာတာပါပါတယ်အဲ့တော့ခုနပြောတဲ့ဟိုလမ်းမတွေမှာ corridor တွေမှာဆိုတာတကယ်တော့ပိုးလမ်းမဆိုတာသူကအတွေးခေါ်အယူဆတရပဲဖြစ်တယ်လမ်းမကြီးပဲမဟုတ်ဘူးယထာလမ်းပါမယ်မိအကားလမ်းပါမယ်နော်လိန်မြန်လမ်းတွေပါမယ်နောက် fibers တွေဆက်သွယ်တာပါမယ်ရေနံ pipeline တွေပါမယ်အဲ့ဒါတွေကိုအဲ့ဒီရပ်ွက်တစ်ခုလုံးမှာသူကကွန်ရက်ကြီးတစ်ခုလုံးဖြစ်အောင်လုပ်မှာအဲ့တော့ဗမာနိုင်ငံကတရုတ်နိုင်ငံအတွက်အမှန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနယ်နိမိတ်ဟာမိုင်းကီလိုမီတာပေါင်းထောင်နဲ့ချီပြီးတော့ဆက်ဆက်နေတာဖြစ်တယ်။ဆက်ဆက်နေတဲ့နေရာတွေအများစုအားဖြင့်လည်းသူကမတည်ငြိမ်နဲ့နော်လူမျိုးစုဟိုဘာလဲလှုပ်ရှားမှုတွေရှိနေတယ်လက်နက်ကင်လှုပ်ရှားမှုတွေရှိနေတဲ့ဒေသတွေဖြစ်တော့ဒီကိစ္စကိုသူကတော်တော်အရေးပေးပါတယ်။အဲ့တော့စာကလေးကသူကဒီဟာလောက်တာကိုကတရုတ်ကရီမန်းချက်ကငင်းညာစွာဖွံ့ဖြိုးတွတ်တဲ့ရေငင်းညာစွာဖွံ့ဖြိုးတွတ်တဲ့ရေဆိုတာသူ့ရဲ့အခြေခံအယူအဆကဒီ ကဘာကြီးပေါ်မှာရှိသမျှအရင်အမြစ်ပစ္စည်းပစ္စည်းတွေအားလုံးကိုတရားမျှတစွာခွဲဝေမယ်ဆိုရင်ကဘာလူဦးရေအခု6ဘီလီယံပေါ့ဗျာမကြခင်9ဘီလီယံဖြစ်မယ်အဲ့ဒီလူတွေအားလုံးအတွက်စားနပ်ရိက္ခာလုံလောက်နိုင်တယ်ဆိုတဲ့အခြေခံပေါ်ကနေသူကတရားမျှတစွာရှိဖို့စဉ်းစားတာ
ဟုတ်ကဲ့
အဲ့တော့ဒီစစ်မဲ့ဖြစ်ပွားနေတာကလည်းတရားမျှတမှုရှိလို့ဥပမာဗမာပြည်ကပြည်ရင်းစစ်ဆိုရင်လေလူမျိုးစုတွေဟာအဲလူမျိုးကြီးဖြစ်တဲ့ဗမာလူမျိုးတွေကသူတို့ရှိမှရှိတဲ့တရားစာတာတွေကိုခွဲဝေတဲ့အခါမှာသူတို့ရတဲ့ရထိုက်တဲ့အကျိုးမြတ်တွေကိုမရရှိဘူးဆိုတဲ့အခြေခံအောက်မှာဒါတွေဖြစ်နေတာဖြစ်တော့ဒီတရားမျှတမှုရှိရေးအတွက်သူကဝင်ပြီးဆောင်ရွက်မဲ့တဘောရှိပါတယ
်အ
တောင်းလို့2015ခုလောက်တည်းရသူပြောနေပါပြီဗမာပြည်ရဲ့ပြည်ရင်းစကိုဘေးကစေတနာရှိတဲ့နိုင်ငံများကလက်ဦးမှုရှိဝင်ရောက်ပြီးဖြန့်ပြေးပေးစင်တယ်လို့ပြောနေတ
ာ
အဲ့ဒီဟာတွေအားလုံးရဲ့ဖော်ပြချက်ပါပဲပို့လာမှာဆိုတာ
ဟုတ်ကဲ့ပါအန်တီပြောပြတာကျေးဇူးတင်ပါတယ်အန်တီနောက်ပိုင်းမှာထပ်ပြောမေးပါမယ်အဲ့တော့အန်တီကဒီမှာဟိုမြတ်တော်စွာနေထိုင်ရေးလို့ပြောသွားတဲ့အတွက်ကြောင့်မလို့ဒီငိမ့်ငိမ့်ရေးနဲ့လည်းဆက်ဆက်နေလို့ကိုအောင်မိုးစောမေးချင်ပါတယ်ရှင်ဒီ OVOR ဒီပိုလန်မှာတဲ့ကိစ္စမှာဒီမြန်မာနိုင်ငံဘက်ကဆိုရင်နေဆက်ပေါက်တွေဖြစ်တယ်ပေါ့ရှမ်းရှမ်းမြောက်ဒေသဒီကချင်ရခိုင်ကြောက်ဖြူအဲ့ဒီရောက်ကြောက်ဖြူမှာဆိုရင်လည်း2012ခုနှစ်တုန်းကပြည်ပခါရေဖြစ်ခဲ့တဲ့နေရာလည်းဖြစ်တော့မြန်မာနိုင်ငံကအခုလိုမျိုးခေတ်သစ်ပိုလန်မှာစီမံကိန်းပါဝင်မှုမူပေါင်းကိုလည်းလက်မှတ်ထိုးပြီးသွားပြီအခုလိုအခြေအနေမှာဒီစီမံကိန်းမှာပါဝင်မှုအတွက်မြန်မာနိုင်ငံကအသင့်ဖြစ်ပါလားဘယ်လိုထင်ပါလဲရှင့်
ကျွန်တော်ထင်တယ်ကျွန်တော်နိုင်ငံမှာပထမဆုံးနိုင်ငံရေးရဒီရှိခုနော်တော့ငြိမ်းချမ်းရေးရဖို့ကအတော်အေးကြီးတယ်ကျွန်တော်ပြောချင်ပါတယ်အဲဒီအခြေအနေရှိမှလည်းပဲကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတည်းကြီးကိုကျွန်တော်အသေးစားအောင်တိုင်နိုင်မှာဖြစ်တယ်ဒီတရုတ်ဘူတာကစ်တဲ့ပိုလန်မှာစီမံကိန်းကိုမပြောနဲ့တရုတ်နိုင်ငံအနေနဲ့ဆိုရင်တောင်မှကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတူတက်မှုတရုတ်နိုင်ငံအတော်လိုအပ်တာဖြစ်တယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါတယ်နောက်တစ်ခုကဒုတိယတစ်ချက်ကပေါ့နော်ခုလိုဒီကစ်တပိုလန်မှာစီမံချက်ကလည်းပဲကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတက်ကြီးအတွက်ဆိုလို့ရှိရင်ကျွန်တော်ညှင်းလို့မရဘူးစီမံချက်တစ်ခုဖြစ်တယ်လို့ကျွန်တော်အနေနဲ့ဆိုချင်တယ်အဲ့တော့ဒီအခြေအနေမှာကျွန်တော်ပူးပေါင်းပါဝင်ဖို့တောင်းရဖို့ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကောင်းမွန်ဖို့လိုလိမ့်မယ်ကျွန်တော်တိုင်းပြည်ကငြိမ်းချမ်းသာစီပီပီဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့လုံးလိုက်လူယူဆတယ်ဒါကြောင့်လည်းပဲတရုတ်နိုင်ငံအပါအဝင်ဒီအခြားအိန္ဒိယနိုင်ငံတွေကကျွန်တော်နိုင်ငံခလေးစီစီဒီအပြည်ရင်းစစ်ကိုရပ်တည်ရေးကိစ္စကျွန်တော်နိုင်ငံညဉ့်ညံ့ဒီကိစ္စတွေကိုတော်တော်တွန်းအားပေးပြီးတော့တောင်းရနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဗျာ
ဟုတ်ကဲ့အခုအကိုအောင်မိုးစောပြောသွားတယ်လို့မျိုးမြန်မာနိုင်ငံရဲ့ဒီဟိုအတွင်ကူပြောင်းရေးအတွက်တရုတ်ရဲ့အကူအညီတွေအများကြီးလိုအပ်တယ်ဆိုတော့ဒီမှာကိုကျော်စွာဆိုရင်ဝေးချင်ပါတယ်ရှင်တရုတ်နဲ့ပတ်သက်ပြီးတော့ဒီကျမတို့အရင်ဒေါအောင်ဆန်းစုကြည်မတက်ခင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတရုတ်နဲ့နည်းနည်းလေးခက်ခွက်ခွာအနေထားတွေဖြစ်ခဲ့တာမျိုးရှိပြီးတော့နောက်ပိုင်းမှာတော့လည်းတရုတ်ကိုပြန်ပြီးတော့ရင်းနှီးဆက်ဆံမှုတွေတွေ့လာရပါတယ်ဆိုတော့အခုလက်ရှိအစိုးရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့တရုတ်နဲ့ပတ်သက်ပြီးတော့ရည်တည်ချက်ဘယ်လိုသဘောထားရှိပါလဲရှင်သုံးသပ်ပေးပါ။
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်အမြင်ကတော့ပေါ့နော်ဒီအခုဆိုတော့ဒီပြီးခဲ့တဲ့ပထမဆုံးအကြိမ်ပိုလန်မှာနဲ့ပတ်သက်ပြီးတော့မှာလုပ်တဲ့ summit ကိုလည်းကျွန်တော်ဒီနိုင်ငံတော်အတိုင်းအမြန်ကိုယ်တိုင်ဟိုသွားပြီးတက်တာတွေ့ရတယ်ပေါ့နော်။အဲ့တော့အဲ့ဒီအပေါ်မှာတော့ဒီမြန်မာနိုင်ငံရဲ့အဖြေအားအဲ့မှာပါထားတဲ့သဘောလို့ကျွန်တော်တို့မြင်တွေ့ရတယ်ပေါ့နော်။အဲ့တော့ဒီမြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်မြင်တာကဒီပူးပေါင်းဆောင်ရွက်မှုဟိုပြုဖို့ဟိုသုံးဖြတ်ထားပုံရပါတယ်။နောက်တစ်ခုကတော့ဒီဘယ်လိုကြည့်ကြလဲဆိုတော့ဆက်ဆက်မှုရပါတော့ဆိုတော့ကျွန်တော်ဒီပိုလန်မှာနဲ့ပတ်သက်ပြီးတော့မှဒီအကျိုးခံစားခွင့်ပေါ့နော်ဒီတိဆက်မဲ့နေရာတွေကကျွန်တော်တို့နိုင်ငံအစင်းမှာဆိုလို့ရှိရင်ဒီလက်ရှိပေါ့နော်ဒီပြည်ပုခတ်ဒီနည်းဖြစ်နေသေးတဲ့ဒီနေရာရှိတဲ့နေရာတွေပါနေတာကိုတွေ့ရပါတယ်ဒီလိုပဲပေါ့နော်ကျွန်တော်ဒီပြီးခဲ့တဲ့ဒီလပိုင်းနေမှာပေါ့ကျွန်တော်ဒီတိုင်းနေမှာဆိုလို့ရှိရင်တော့အရေးကြီးတဲ့ဒီလက်နက်ကင်ဒီတော်လိုင်းအင်အားစုတွေဖြစ်တဲ့ပေါ့နော်ဒီမြောက်ပိုင်းကဒီဝါဦးဆောင်တဲ့ပေါ့နော်ဒီအဖွဲ့ကြီးကနေပြီးတော့မှသူရဲ့ဒီအပြိုင်ပြင်ညာရက်ပေါ့နော်ဒီ nation b ကျွန်တော်တို့လက်ရှိသွားနေတဲ့ nc လမ်းကြောင်းကနေပြီးတော့မှာပေါ့နော်သူတို့ alternative ဟိုဆင်လာချက်အနေနဲ့ပေါ့သူတို့ထွက်လာတဲ့ပြင်ညာချက်မှာဆိုလို့ရှိရင်လေဒီပူလမ်းမနဲ့ပတ်သက်ပြီးတော့မှာဘယ်လိုအကျိုးရှိနိုင်လဲဆိုတဲ့အချက်တွေကိုဆက်ပင်းပေါ်ပြထားတာကိုတွေ့ရပါတယ်အဲ့တော့ဒီကိစ္စကပေါ့နော်ဒီကျွန်တော်တို့ဒီကျန်တဲ့တကယ်သူရဲ့မှာပြီးအောင်မြောက်ဒီလုပ်ငန်းကြီးကတော့ဒါတသက်ရှိနေမယ်သို့တော့ဒီပူလမ်းမစီမံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုတော့ဒီတုံတရားပေါ့နော်ဒီ ျွန်တော်တို့ဒီစောင့်ကြည့်ရမယ့်အနေအထားမျိုးလို့ကျွန်တော်တို့ဟိုသုံးသပ်လို့ရပါတယ်။နောက်တစ်ခုကတော့ဒီနိုင်ငံအနေနဲ့ပေါ့နော်လက်ရှိဒီအလားရထားတဲ့ဒီအစိုးရအဖွဲ့အနေနဲ့ကတော့ဒီလုပ်ငန်းမှာပေါ့သူတို့အနေနဲ့ဒီတက်နိုင်များတော့ဥပဒေဆောင်ရင်ရင်းနဲ့ဒီမှာနိုင်ငံအကျိုးစီးပွားကိုပေါ်ဆောင်မယ်လို့သုံးပြထားရလို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုကျော်သာသုံးသက်တာကျေးဇူးတင်ပါတယ်အခုပထမဦးဆုံးဒီကျမတို့စီကိုစာရေးပြီးပို့လာတဲ့သောရရှင်တယောက်ရဲ့ဟိုစာကိုကျမဟိုကိုအောင်လွင်ဦးကိုဖတ်ပြပေးခိုင်းခြင်းပါတယ်ကိုကျော်မျိုးနိုင်မှာပိုလန်မှာအကောင်ကျိုးဆိုးကျိုးနဲ့ပတ်သက်ပြီးတော့သူဝင်ရောက်ဆွေးနွေးခြင်းပါတယ်ဆိုပြီးတော့အခုလိုမျိုးအီးမေးလ်ရေးပို့လာပါတယ်ရှင
်ကျွန်တော်ကကျော်မျိုးနိုင်မှာပိုလန်မှာအကောင်ကျိုးဆိုးကျိုးတွေကိုအကြံပြုခြင်းလိုပါပိုလန်မှာအကောင်ကျိုးတွေကများလာတယ်လို့ဆိုးကျိုးလိုအပ်ချက်နဲ့အချုပ်ချအာဏာကိုပါထိပါနိုင်ပါတယ်အကောင်ကျိုးတွေကတော့လမ်းပန်းဆက်သွယ်ရေးနဲ့မီယာလျက်စက်ကောင်းမွန်လာနိုင်တာဒေသခံပြည်သူတွေအလုတ်ကန်ပေါ်များလာနိုင်တာတွေပါနိုင်ငံအတွက်အကောက်ခွန်ဝင်ငွေတိုးလာနိုင်ခြင်းအာဆီယံရဲ့စီးပွားရေးတကားပေါက်ဖြစ်လာနိုင်ခြင်းနေဆက်ဒေသဖွံ့ဖြိုးလာနိုင်မှုနဲ့အတူငင်းချမ်းရေးကိုပုံမှုအကောင့်ထဲပေါ်နိုင်ခြင်းအိန္ဒိယနဲ့တရုတ်တို့ကြားစီးပွားရေးချိန်ဝင်ရှာညှိနှိုင်းခြင်းစရိုင်နဲ့အတူလူမှုရေးကျန်းမာရေးကအစတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်မိပါတယ်ဆိုဂျိုတွေကတော့နေဆက်ဒေသတွေမှာကိုကျိုးစီးပွားအတွက်စစ်ဖြစ်လာနိုင်ခြင်းတရားမဝင်မှောက်ခိုလမ်းကြောင်းများပုံမှုပေါ်များလာနိုင်ခြင်းဖွံ့ဖြိုးတိုးတက်လာတဲ့မြားရာဇဝတ်မှုထူပြောလာနိုင်ခြင်းမြောက်ပိုင်းနယ်စပ်ဒေသအုပ်ချုပ်မှုနှစ်ရပ်ဖြစ်လာနိုင်ခြင်းတရုတ်တို့လွှမ်းမိုးမှုများပြားလာနိုင်ခြင်းစရိုင်နဲ့အတူလိုအပ်ချက်တွေကတော့ခိုင်မာတဲ့လူဝင်မှုနယ်စပ်ရေးရာဥပဒေမရှိခြင်းအရေးချင်းပြည်စုံတဲ့ရဲရဲလုံလောက်မှုမရှိခြင်းလူသမားဥပဒေခိုင်မာမှုမရှိခြင်းနဲ့အတူလူအားကနေပါနေခြင်းညီရပိုင်ဆိုင်မှုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးတာတွေစရည်တွေဖြစ်ပါတယ်ငွေကိုလက်နဲ့တစ်ခုတစ်ပွဲအသုံးပြုလာနေတဲ့ခေတ်မှာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမခံနိုင်ရင်90ရာခိုင်နှုန်းကျော်ပြီးရင်းနှီးမြှုပ်နှံမှုမပေးသင့်တယ်လို့ဗဟိုချုပ်ကိုင်မှုကိုလည်း90ရာခိုင်နှုန်းအထိရှော့ချသင့်ပါကြောင်းအကြံပြုအပ်ပါတယ်ခင်ဗျာ
ဒါကိုကြောင့်မျိုးနိုင်အကြံပြုပြီးဝင်ရောက်ဆွေးနွေးတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲသူ့လိုခက်ဆင်ဆင်ဆွေးနွေးလာတဲ့ဒေါ်ရရှင်တယောက်ရဲ့စာတော့တပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါကိုတိန်ထွန်းမြင့်ဖြစ်ပါတယ
်ဟုတ်ပါတယ်သူ့စာကတော့ဒီခေတ်သစ်ပိုလန်မကြီးစီမံကိန်းမှာမြန်မာပါဝင်တာဝမ်းမြောက်စရာပါတရုတ်ကြီးကသူ့အကျိုးကိုရှေ့ရှုတယ်ဆိုပေမဲ့ကျွဲကူးရေပါအတူတွဲသွားမှာဆိုတော့အကောင်ဘက်ကတွေးလို့ရပေမဲ့လက်နက်ကန်တိုင်းသားအဖွဲ့တွေရဲ့အဓိကဝင်ငွေဖြစ်တဲ့ဘိန်းလုပ်ငန်းကိုတရုတ်နိုင်ငံသားတွေရဲ့ပတ်သက်မှုကတော့ပိုပြီးအသက်ဝင်အားကြီးလာပြီးမြန်မာငြိမ်းချမ်းရေးကိုတော့စိုးရိမ်မိတာတော့အမှန်ပါပဲတဲ့
ဒါကိုတိန်ထွင်မြင့်သူစိုးရိမ်ပူရနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝင်ပြောလာတာပါဒီမှာအန်တီဒေါ်ဒေါက်တာလှကျော်ကျော်မေးချင်ပါတယ်ရှင်ဒီမှာသူပြောသွားတဲ့ဒီဘိန်းလုပ်ငန်းကတရုတ်နိုင်ငံသားတွေပါဝင်ပတ်သက်မှုကြီးလာပြီးတော့ငြိမ်းချမ်းရေးလည်းထိခိုက်မယ်ဒုစရိုက်မှုတွေများလာမယ်ဆိုပြီးပြောလာပါတယ်ဒီကိစ္စကိုအန်တီဘယ်လိုမြင်ပါလဲ
အဲ့ဒီဘိန်းကိစ္စကတော့လေဘိန်းကိစ္စနဲ့မဟုတ်ပါဘူးမူရစေဝါကိစ္စကကျမတို့ဗမာပြည်နဲ့မဟုတ်ဘူးတရုတ်ပြည်ကလည်းတော်တော်ကြီးကိုပြဿနာကြီးပါတယ်။ဟိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပဲရှိသေးတယ်။ကွမ်တုံးဆိုအဟိုရွာလေးတရွာမှလေတရွာလုံးအဲ့ဟိုစေဝါထုတ်လုပ်နေတာ။အစိုးရကဘယ်လောက်တောင်လုပ်ရလဲဆိုတော့ဟယ်လီကော်ပတာတွေနဲ့ဝိုင်းပြီးတော့ဟိုတခြားဒီနေရာဟိုရဲတွေခေါ်လာပြီးတော့အဲ့ဟယ်လီကော်ပတာနဲ့ချပြီးတော့တရွာလုံးကိုဖမ်းရတာအဲ့ဒီကွမ်တုံအဲ့ရွာကနေပြီးတော့လှိုင်ကောင်းတွေဖောက်ပြီးဟောင်ကောင်ကိုထုတ်တာအဲ့တော့မူရစေဝါကိစ္စကကျမတို့နိုင်ငံနဲ့ပူစရာမဟုတ်တရုတ်နိုင်ငံလည်းပူစရာပဲဒီမှာအရေးကြီးတာကတရားဥပဒေစိုးမိုးရေးကအဓိကကြီးတယ်ကြားတယ်အခုတရုတ်ကဒီအတွက်ပဲသူကဟိုခုပိုလာမကိစ္စမှာသူကဒီစီးပွားရေးကိစ္စတည်းမဟုတ်ဘယ်ပေါင်းစုံသူကပူပေါင်းဆောင်ရတာနော်စစ်တပ်တွေအနေနဲ့စစ်တပ်အချင်းချင်းပူပေါင်းဆောင်ရွက်မှုရဲတပ်ဖွဲ့အချင်းချင်းပူပေါင်းဆောင်ရွက်မှုဒါအပြင်သတင်းတွေဖလဲတဲ့ကိစ္စဘာညာအကုန်လုံးဘက်ဆောင်လုပ်နေတာဖြစ်တယ်အဲ့တော့အဓိကကျမတို့ကကျမတို့အဲ့ဒီနေဆက်တလျှောက်မှာငြိမ်းချမ်းရေးသေချာရဖို့လိုတယ်ဒုတိယအချက်ကကျမတို့ဗမာပြည်ရဲ့ဒီစနစ်ပေါ့နော်အစိုးရစနစ်ဟာပြည်သူလူထုသိကြိုက်ရွေးချယ်ရတဲ့ဒီမိုကရေစီစနစ်ခိုင်မာဖို့လိုတယ်ပြည်သူလူထုအကျိုးကိုဦးထိပ်ထားတဲ့အစိုးရသာတည်ရင်သိပြဿနာမရှိဘူးဒီလိုမဟုတ်ဘဲနဲ့ရသမျှကိုယ့်အိတ်ထဲတဲ့အစိုးရမျိုးဆိုရင်တော့ဒီကိစ္စကဘလုံးမကောင်းကျိုးဖြစ်မှာမဟုတ်ဘူးလူထုအတွက်အဲ့တော့ဒီဗမာပြည်ရဲ့အစိုးရကိုကိုလူကျင်တဲ့အစိုးရမျိုးကိုကိုရဖို့အဲဒီမိုကရေစီစနစ်ခိုင်မာဖို့တရားဥပဒေဟိုစိုးမိုးရေးရှိဖို့ဒီဟာပဲကျမတို့တိုင်းပြည်အတွက်လုပ်တယ်တရုတ်ပြည်ဘက်ကလည်းဒီဟာနဲ့ပတ်သက်လို့တော်တော်ကြီးကြီးမားမားလုပ်ပါတယ်ဒါကြောင့်ဒါသိတော့ပူစရာမရှိဘူးသို့တော်လည်းသူပူပင်တာတွေကဟိုပူပင်သင့်ပါတယ်
ဖြစ်နိုင်တယ်လားလားတွေလည်းရှိပါတယ်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဒီတော့ရှင်ပြင်နှစ်ယောက်ဆွေးနွေးသွားတဲ့အထင်မှာဒီနေဆက်ဒေတာတွေကကိုကြိုးစီးပွားအတွက်စစ်ဖြစ်လာနိုင်တယ်နောက်ပြီးတော့မြောက်ပိုင်းနေဆက်ဒေတာအုပ်ချုပ်မှုနှစ်ရက်ဖြစ်လာနိုင်တယ်လို့ပြောထားတယ်လို့နောက်တစ်ယောက်ကတော့မြမငယ်ငယ်ရေးအတွက်ဒီပိုးလမ်းမကြီးစီမံခန့်ကစိုးရိမ်စရာဖြစ်မလားလို့ပြောလာပါတယ
ပိုးလမ်းမကလည်းထောက်ကူဖြစ်နိုင်ပါတယ်ခုနလိုအိန္ဒိယတရုတ်နိုင်ငံအနေနဲ့ကလည်းကျွန်တော်တို့နိုင်ငံကြီးဖြစ်တဲ့တကယ်တမ်းပြောမလို့ကမ္ဘာအင်အားကြီးနိုင်ငံအဆင့်ကိုတက်လှမ်းနေတဲ့နိုင်ငံဖြစ်တဲ့ဒီနိုင်ငံတို့နိုင်ငံမျိုးကကျွန်တော်တို့နိုင်ငံမှာငြိမ်းချမ်းရေးလိုချင်တာငြိမ်းချမ်းရေးကိုဖြစ်စေချင်တာအတည်ငြိမ်မှုရှိစေချင်တာအမှန်ပါပဲအဲ့ဒီလိုပဲကျွန်တော်တို့ယူဆတယ်ဒါပေမဲ့တပြိုင်တည်းထဲမှာကျွန်တော်တို့တိုင်းပြည်ငြိမ်းချမ်းဖို့ကိစ္စကကျွန်တော်တို့တိုင်းပြည်ထဲမှာရှိရလူတွေကအဓိကဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့ဖြစ်နေတဲ့စိတ်ဓာတ်တွေအကုန်လုံးကပျောကတွေပါတယ်ဆိုတာကကျွန်တော်မှတကယ်တမ်းပြောကျွန်တော်မှအညီရှိလို့ယဉ်အောင်လာလို့ပဲကျွန်တော်ပြောချင်တယ်။ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဒီနေ့အာဏာရနိုင်ငံရေးပါတီပဲဖြစ်ဖြစ်တက်မတော်ပဲဖြစ်ဖြစ်နိုင်ငံရေးအင်အားစုတွေကပဲဖြစ်ဖြစ်အမှန်တကယ်ငြိမ်းချမ်းရေးကိုစစ်စစ်မှန်မှန်လိုချင်တဲ့နေဇတိဒါမှာဖြစ်နေတဲ့ပြဿနာတွေကိုတကယ်ငြိမ်းချမ်းခြင်းတယ်တိုင်းမှာတရားဥပဒေစိုးမိုးရေးကိုတကယ်ရကျင်တယ်ဆိုရင်ကျွန်တော်တို့တကယ်လုပ်ဖို့ပဲလိုတယ်။ဟောကျွန်တော်တို့တကယ်လုပ်မယ်ဆိုလို့ရှိရင်ဘာပဲပြောဘူးပတ်ဝန်းကျင်နိုင်ငံတွေဆိုတာကအကူအညီပေးတဲ့အဆင့်ထောက်ခံတဲ့အဆင့်အဲ့ဒီအဆင့်ပဲရှိရလို့ကျွန်တော်ပြောချင်တယ်။နော်ဒီပိုးလမ်းမကြီးစီမံကိန်းအောင်မြင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့ဒီကြကြပူးပေါင်းဆောင်ရွက်နိုင်ဖို့ပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ကွန်ပျူတာတက်ဖို့ပဲဖြစ်ဖြစ်ငြိမ်းချမ်းရေးလိုအပ်တယ်၊လေဆက်တွေကရမှစစ်မှတ်ဖြစ်ဖို့လိုအပ်တယ်ဆိုတာကျွန်တော်အားလုံးလက်ခံကြ။အဲတော့တက်ဆိုင်တဲ့ကျွန်တော်တို့ကသေသေးချာချာဒီဇိုင်းမှမှသေသေးချာချာစံနာရှိဖို့လိုတယ်လို့ကျွန်တော်အဲ့လားပဲကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျ
။ဟုတ်ကဲ့ကိုယ်တိုင်လုံးမှရမယ်ပေါ့လေ။ဟုတ်ကဲ့ဟိုအခုဟိုဥစားလေးလိုင်းမှမှရောက်နေတဲ့ဒီပါဝင်ဆွေးနွေးဖို့လဲစောင့်နေကြတဲ့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုဖိတ်ခေါ်ခြင်းပါတယ်ပထမဦးဆုံးဦးအောင်ကျော်တန်းကိုဖိတ်ခေါ်ခြင်းပါတယ်ရှင်။သူကတော့ကြောက်ဖြူထူစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတွဲဖွဲ့အတွင်းရေးမှုဖြစ်နေလဲတာဝန်ထမ်းခဲ့ဘူးသူပါ။အခုလောလောဆယ်မှာလဲဒီကော်မတီထဲမှာပါနေသေးသူဖြစ်ပါတယ်။ဦးအောင်ကျော်တန်းကြားရပါလားရှင
်။ဟုတ်ကြားပါတယ်ခင်ဗျ
ာ။ Okay ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်။ပင်နိုင်ဆွေးနွေးတဲ့သူတွေကိုလဲဟိုစားမေးခွန်းနေမေးနိုင်ပါတယ်ရှင်။
လေခွန်နေမေးလို့ဆိုရတဲ့လေကဆွေးနွေးတော့လေကောင်းပါလေအဲနောက်ပြီးဟိုဟာဝင်ပြီးဆွေးနွေးရနှစ်ယောက်ကြတော့လေစိုးရိမ်မှုတွေပေါ်ပြတော့တဲ့ဟာတွေကောင်းတာတွေ့ရပါတယ်။အဲကျွန်တော်အမြင်ပြောရရင်လောလောဆယ်ပိုလန်မှဆိုရတဲ့ကိုမြန်မာနိုင်ငံရဲ့အနေအထားပေါ့နော်မြန်မာနိုင်ငံရဲ့ needs ပေါ့ economic development and human development ဘာလို့အရင်ပြောချင်ပါလဲပြောချင်တယ်ဆိုတဲ့အခါကျွန်တော်တို့မြန်မာနိုင်ငံအနေအထားဆိုအကုန်လုံးသိတဲ့အတိုင်းပဲinfrastructure ကတော့အားနည်းနေပါတယ်စီးပွားရေးဖွံ့ဖြိုးမှုအတွက်ကြတော့ infrastructure အားနည်းနေတဲ့အခါကြတော့ပေါ်ဒီတရုတ်ကဦးဆောင်ပြီးလုပ်မဲ့ပိုလန်မှာကြီးဟာကိုဒီမြန်မာနိုင်ငံမှာလိုအပ်နေမဲ့ဒီ infrastructure တွေအတွက်အတိုင်းအတာတစ်ခုဒီထောက်ပံ့အထောက်ကူပြုလုပ်နေမယ်လို့တော့ကျွန်တော်ကအပြုသဘောမျိုးနဲ့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဥအောင်ကျော်တန်းရဲ့အမြင်မှာဟိုတိုင်းပြည်ဖွံ့ဖြိုးမှုအတွက်ဒီပိုးလမ်းမကြီးကအများစွာအထောက်အကူပြုမယ်လို့ဒီအဲ့ဒီဒေတာမှရှိနေတဲ့သူကပြောတာပါအာနောက်ထပ်ဒီအမေရိကန်ပြည်ထောင်စုကအခုပဲကျမတို့လေးလိုင်းမမအတန်းထွင်နေတော့ဆွတ်တွေလာတဲ့ကိုဒွေးမောင်လေးလိုင်းမမရောက်နေပါတယ်နော
်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုသတင်းလေးကြည့်ရတော့ကဟိုကျွန်တော်တို့လူမျိုးတွေကလေဟို negative သိမ့်များတယ်လေဟိုလုံးရင်ဘာဖြစ်တဲ့ဒီဟာလုံးရင်ဘာဖြစ်တဲ့အဲ့ဒါများတာပေါ့အဲ့တော့တရုတ်လည်းမဟုတ်ပါဘူးကလားလည်းမဟုတ်ပါဘူးဘလူကမဟုတ်ပါဘူးကဘာကြီးကသူတစီတဲ့နေနေကြတာပါဆိုတော့လေအတွေးတွေဟိုလေအဲ့လိုမျိုး discrimination တွေတိတ်များတာရင်တိုက်ပြည့်တိုးတက်မှုတွေအရင်နှောက်နေနိုင်တယ်လို့တော့ကျွန်တော်ထင်တယ်လေအဲ့တော့အကောင်းဆုံးကလေ positive အတွေးတွေနေမဲ့တွေးပြီးတော့အလုပ်လုပ်ကြပါလို့ပဲကျွန်တော်ဟိုတိုက်ဟိုဘယ်လိုမှလေဟိုအော်ပြောပြခြင်းပါခင်ဗျာအဲ့ဒါကိုပြောရပါ
မယ်ဟုတ်ကဲ့ရှင်ဟိုတိတ်ပြီးတော့နှုတ်လက္ခဏာပြပြီးတော့မမြင်ကြဘူးပေါ့နော်ဟိုကိုတွေးမှာအမေရိကန်ပြည်အောင်ဆိုကဝင်ပြီးတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်အဲတက်ဆက်သေးပဲသူ့လိုပဲသူပြောသလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးကြောက်နေပုံရတယ်သောရရှင်တယောက်စာရေးလာတာထွန်းနေအောင်ပါကိုညံဝင်းအောင်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါတရုတ်ကဘာနဲ့တူလဲဆိုရင်ရေပွဲလိုပါပဲလက်တန်ဒီအရှိကြီးနဲ့သူပိုင်တဲ့နိုင်ငံတော်တော်များများကိုမြန်မာနိုင်ငံအပါဝင်ပေါ့လေမလှုပ်နိုင်အောင်ချုပ်ထားပါတယ်အခုလေကြည့်လေ Belt and Road ပိုးလမ်းမမြေပုံကိုမြန်မာပြည်ကိုထည့်မစွန့်ရင်လည်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ထဲမှာစီမံကိန်းတွေတော်တော်များချထားတယ်မြစ်ဆုံစီမံကိန်းတော့မဖြတ်သေးဘူးနောက်ထပ်စီမံကိန်းကိုလက်မှတ်ထိုးလာကြရတယ်မြန်မာပြည်ထဲမှာရှိတဲ့ခေါင်းဆောင်တော်တော်များများဘယ်ခေါင်းဆောင်တက်တဲ့အချိန်မီတရုတ်ကလှမ်းခေါ်ပြီးဒါပေးဒါလုပ်အမိတ်ပေးပြီးခိုင်းလို့ရတာကိုမြင်အောင်မိပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ဒါကကိုထွန်းနေအောင်ကဒီတရုတ်နဲ့ပတ်သက်ပြီးနေဆက်နေတဲ့သဘောထားနဲ့ဆွေးနွေးသွားတာပါသူ့ကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲတုံ့ပြန်လာတဲ့သောရရှင်ကတော့ကြော်တန်းစောဖြစ်ပါတယ်ကိုရန်နိုင်ဖွင့်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါသူပြောတာကတော့စားရီမဖတ်ဘူးထင်တယ် Belt and Road မှာမြန်မာကိုခြံထားလို့ကိုမရသလိုတရုတ်ကြီးကခေါ်ညှိနေရတာဂုံးနှင်းပိတ်ယူနန်ပြည်နယ်အတွက်အိန္ဒိယသမုတ်တရားထွက်ပေါက်ကတေလောက်အောင်အရေးကြီးတယ်အမေရိကန်အပါအဝင်တရုတ်ရန်သူတော်ဂျပန်တို့စိုးမိုးတဲ့ပစိဖိတ်သမုဒ္ဒရာတစ်ခုထဲထွက်ပေါက်ရှိတဲ့တရုတ်ပြည်ဟာအရေးကြောင်းဆိုအသက်ရှိဖို့ကေပေါက်တစ်ခုလိုတယ်အဲ့ဒါကမြန်မာပြည်ကဖြတ်ထွက်ခွင့်ပေးမှရမယ်အိန္ဒိယသမုဒ္ဒရာထွက်ပေါက်ပါပဲလို့ဆိုပါတယ်ဗျာ
โอเคသူကတော့ဒီမြန်မာနိုင်ငံကဒီကိစ္စမှာအရန်ကိုအရေးပါတဲ့အတွက်ကြောင့်မလို့ဒီတရုတ်ဘက်ကလည်းအလိုရှိနေတယ်လို့ပြောလာတာပါဒီခုနကတော့ဟိုကိုကျော်စွာဆွေဆွေးနွေးသွားတဲ့အထက်မှာဒီတရုတ်နဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရမြန်မာနိုင်ငံအစိုးရရဲ့ရည်တည်ချက်ပေါ့နော်ဆိုတော့ဒေါအောင်ဆန်းစုကြည်အခုအစိုးရအတွက်ကနေပြီးတော့ဒီတရုတ်ဟိုနိုင်ငံနဲ့ပြန်ပြီးတော့ထိတွေ့ဆက်ဆံမှုတွေများလာတဲ့အခုဆိုရင်လည်းဒီပိုလန်မှစီမံကိန်း framework ကိုလက်မှတ်ထိုးပြီးတဲ့အစဉ်အထိရောက်လာပြီဆိုတော့ဒီအချက်ကဒီလိုမျိုးပေါ့လေမြန်မာနိုင်ငံဘက်ကဒီဆန္ဒရှိရဆိုတဲ့အချက်ကဒီပိုလန်မှာစီမံကိန်းမှာမြန်မာနိုင်ငံဟိုအောင်အောင်မြင်မြင်ပါဝင်နိုင်ရေးကိုဘယ်လောက်ထိအထောက်အကူဖြစ်နိုင်မယ်လို့ထင်ပါလဲကိုကျော်စွာဆိုသုံးသပ်ပေးပါရှင
်။ဟုတ်ကဲ့ခင်ဗျာဒီပြုတ်ပိုလန်မှာနေပတ်သက်ပြီးတော့ဗောနော်ကျွန်တော်ဒီပုံမှန်ဆိုလို့ရှင်တော့ငိုကလေးကလည်းကျွန်တော်ဒီပြုတ်နဲ့ပမာဏနေရဒီကိုကုံတွေဟိုရှိခဲ့တာဖြစ်တာဗောနော်အဲဒီလက်သက်ကုံတွေရတစ်ဆင့်ဗောနော်ဒီနှစ်ဖက်အကျိုးရှိခဲ့တယ်ဗောဒီလိုမျိုးဖြစ်ခဲ့တဲ့အနေဒါဗောနော်အခုအဲ့ရနေပြီးတော့မှဟုတ်ရောမလီကျန်တဲ့ဒီကမ္ဘာ network လို့ဟိုဖြစ်လာနိုင်ကြီးရှိရပါတော့အခုတော့ဒီစီမံကိန်းကတော့ခုမှစတော့မှရှိပါပြီတကယ်တော့လေအဲ့တော့တကယ်လို့အောင်မြင်လာလို့ကျွန်တော်ဒီကျွန်တော်တို့အထူးကျွန်တော်အာရှနဲ့ပူရောပါကြားရမှာပေါ့နော်ဒီတကယ်ဒီကောင်းမွန်တဲ့ network ကြီးတစ်ခုပါနော်ဒီ international economy network ကြီးဖြစ်လာမဲ့လားလားပေါ့အဲ့အဲ့ဒီပေါ်မှာ motive ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့နောက်ထပ်အကျိုးသက်ပြီးတော့ရဖို့အကြောင်းဟိုရှိနိုင်ပါတယ်အဲ့တော့တခုရှိတာကတော့ဒီဘလို့အခွင့်အလမ်းမျိုးပဲပေါ်ပေါ့နော်ကျွန်တော်တို့ရှိမြင်ရမှာကြတော့ဒီခွင့်လမ်းကိုကျွန်တော်တို့ကဘယ်လောက်ဒီအသုံးချနိုင်မလဲပေါ့အသုံးချနိုင်တဲ့ဒီစွန့်ရင်ကိုယ်ကဘယ်လောက်ရှိသလဲပေါ့အဲ့တော့ကိုယ့်ရဲ့ capacity ပေါ့နော်ကိုယ့်ရဲ့အရည်အသွေးပေါ့အဲ့တော့ဒီညာမျိုးတွေကတော့ဒီအမှန်တမ်းအရေးကြီးပါတယ်အဲ့တော့မှပဲအခုလိုပေါ်လာတဲ့ဘယ်အခြေအနေမျိုးပဲမဆိုပါဘူးနော်အခုဆိုဒါဒီပိုလန်မှာကြီးပေါ့ဟိုနောက်ပိုင်းမှာလည်းတခြားအခြေအနေလည်းပေါ်လာအောင်ပါပေါ့အဲ့တော့ပေါ်လာတဲ့ပေါ်လာတဲ့မှာကျွန်တော်တို့ကလည်းပြောမှာဒီအဟောအခွင့်အလမ်းအနေနဲ့မိမိရဲ့အထောက်အကူနဲ့မဟုတ်ဘဲကိုတော့ကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့အရည်အသွေးပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးမှကျွန်တော်တို့ဘယ်လောက်ဒီကြောင်းကြည့်ရင်းနဲ့စကားနိုင်မလဲအော်ဒီအမြတ်ကစားနိုင်မလဲပေါ့အဲ့တော့ဒီလိုရည်သွေးမျိုးတွေတော့ဟိုဒေတာဘောလိုရလို့ကျွန်တော်ပြောလို့ရပါတယ်အဲ့တော့ဒီမြန်မာအစိုးရအနေနဲ့ကတော့ဒါကျွန်တော်အခုသွားသွားဒီပြောသလိုပေါ့နော်သူ့အနေနဲ့ဒီ framework ကလည်းလက်မှတ်ထိုးခဲ့ပြီးဖြစ်တယ်အဲ့တော့ဒီပူးပေါင်းဆောင်ရေးကိုတော့သူ့အနေနဲ့တော့ဒီဆက်ပြီးတော့မှဒီတကားဖွင့်ပြီးမှလုပ်သွားမလို့ကျွန်တော်အနေနဲ့ညွှန်လို့ရပါတယ်အဲ့တော့လိုအပ်နိုင်ချေရှိရပေါ့ဒီ infrastructure ဘိုင်းမှာကျွန်တော်တို့ဒီဥစ္စာကဒီပြေကွာမတည်တဲ့ဒီ area ကိုသူက initiate လုပ်တယ်ပေါ့နော်ဆက်ပြီးတော့မှသူကချကြတဲ့ဟာပဲဖြစ်ပါတယ်ကျန်တဲ့နိုင်ငံတွေကတိဆက်နေတယ်ဆိုလို့ရှိရင်တော့ infrastructure ဘိုင်းဒီဘိုင်းမှာတော့ဒီကောက်ကိုပြန်ပြီးတော့မှဒီ invest လုပ်ရမယ်ပေါ့နော်ရင်းနှီးမြှုပ်နှံမယ်အနေနဲ့မျိုးကြီးဖြစ်ပါတယ်ဒီအတွက်လိုတဲ့ငွေတွေကိုတော့ဘယ်လိုမျိုးချပွင့်မလဲဆိုတော့ဒါဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်လက်ရှိအစိုးရကနေပြီးတော့မှဟိုဆက်ပြီးစဉ်းစားနိုင်ပါတယ်အဲ့တော့ရေးကြီးတာကတော့ဒီ peace ပတ်သက်တဲ့အပိုင်းပေါ့နော်အဲ့ဒီဘိုင်းမှာတော့ကျွန်တော်အတူတူဆန်းဆန်းပဲပြီးခဲ့တဲ့ဒီတန်ခမ်းပြည်ညာချက်မှာဒီကုကားသွားတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီစီမံကိန်းကြီးဟာဒီဒေသမှာရှိရဲ့ပေါ့ဒီလူမျိုးစုငယ်တွေရဲ့လူမျိုးစုတွေရဲ့ပေါ့နော်ဒီအကျိုးစီးပွားကိုအများကြီးတော့အထောက်အပံ့ပြုမယ်လို့ဒီပြင်ညာချက်မှာပါတယ်ပေါ့နော်အခွဲတွေကတော့ယုံကြည်တယ်ဒီတော့ကြောင့်မလို့ဒီပြည်ုပ်ကကျွန်တော်တို့ရဲ့ငင်းငယ်လုပ်ငန်းစဉ်တွေမှာပေါ့နော်ဒီပြည်ုပ်ကကျွန်တော်တို့ကလည်းဘယ်မှာဒီဂျာဂန်အခိုင်အနေနဲ့ပေါ့ဒါပြီးတော့မှပြည်ုပ်ကပါဝင်ပြီးတော့မှဒီငန်းစဉ်တွေပုံစံပေါ့ဒီ facilitation role ဖြစ်စီဒီ mediation role ဖြစ်စီပေါ့နော်ဒီညီနိုင်တဲ့ခန့်ကန်လာဖြစ်စီနေတော့သွားကြည့်နေတဲ့ဆိုမျိုးဒီပတ်ကန်ဒီနိုင်မှာထည့်သွင်းအောင်တွေ့ရပါတယ်ဗျအဲ့တော့ဒီအခြေအနေကတော့ဒါတော်တော်ထူးခြားတဲ့အခြေအနေဖြစ်သလိုကျွန်တော်တစ်ဖက်မှာလည်းပေါ့နော်လက်ရှိဒီအလိုက်အစိုးရအနေနဲ့ကလည်းရုပ်စာကိုကျွန်တော်ဒီအခုလိုမျိုးဒီပူးပေါင်းမှုအနာရှိရဟာမျိုးသဘောထားပြီးပြနေအတွေ့ရတယ်လို့ပဲ။တစ်ဖက်ကဒီမြောက်ပိုင်းမာမိတ်အဖွဲ့တွေပေါ့နော်။အနေနဲ့ကလည်းဒီတရုတ်ကပိုလန်မှာဒီစီမံကိန်းရဆိုလို့ရှင်တော့သူတို့ရဲ့အကျိုးစီးပွားကိုလည်းသွားရှိနိုင်ကြီးရှိရလို့သူတို့တွက်ဆထားတဲ့သဘောပေါ့နော်။ပညာထက်တဲ့သဘောတွေ့ရတယ်။အဲ့တော့ဒီနှစ်ခုကြားမှာကျွန်တော်တို့ဒီညှိနှိုင်းနိုင်မယ်ဆိုလို့ရှင်တော့ကျွန်တော်နိုင်ငံတွေကောင်းမွန်နေပေါ့နော်။နိုင်ငံကြီးက
จู่ตรงนี้ก็ทำมาแล้วจะนอนนี่แน่หรอตรงนั้นจะมาแล้วโอเคใช่โอเคอ่ะคืออ่ะสี่สิบปีวันนั้นไม่ได้เล่าไปจะมาเลยน้าส่งไปเนี่ยดาวดาวล่าจอจอเนี่ยกูเอามือจ่อต้องแต่ใครจะมาเลยที่สิแมงเงี้ยมาเมื่อมาในเงี้ยเอาเมียบ่าวเงี้ยปอนอ่ะที่ตายนั่นเลยบ่าวเงี้ยสุยามเขาเด็กพ่อจีสุยาสุยาเป็นก้าบ้าข้าวส่งพิเศษทานอะไรไม่รู้เทมาเลยกูเอามือจ่อพิจารณาไปว่าเช่น
โอ้จะนอนในเนี่ยโอ้ไม่ได้ยากขนาดนั้นอ่ะปอนะคุณอาจจะดูอะไรบางอย่างนะประมาณอยู่ด้วยที่นั่งยี่กองเทพโพนัยบุตรปอนะตัวเอ็มมาที่ก้าอันเอาโอ้ช่วยกันทาร์เนี่ยอันนี้ก็กูรีอันนี้เนี่ยที่ประมาณนั้นยี่ยี่ยี่ยี่ยตัวชาบีดอกมาแต่ในอันนั้นด้วยเนี่ยก็จะรู้สิ่งโอ้ไปยังต้องมาพิจารณาจะนอนในเนี่ยได้ยากขนาดนั้นเอ้ามา
ยังยังยังเกี่ยวกับผู้บริโภคที่อาจจะมีในเรื่องเรื่องนี้เนี่ยไอ้ตัวยุติศาสตร์เลยอ่ะโอเคใช่โอเคเจสุดมาเลยแต่ถ้าเราจะเนี่ยโอ้ที่ยุ่งในเงี้ยเป็นการที่ไม่มาในเงี้ยป่าวเงี้ยกูเป็นลมยาเท่ากูพิบเรื่องสังเปล่าในเมืองแค่ดูเรื่องต้องได้ไปว่าอันที่เออช่วงนี้เนี่ยรีแคปลงไปว่าโอเคโอ้ที่ว่าดีสุดอบีโออาปอนอ่ะดีสุดปุ่นละมาเยี่ยสิมันเงี้ยที่คุณลุงตัวเป็นส่วนที่สาวจับจัด แต่เจ้ามันรู้ตัวลูกสาวเองมีเงินเยอะรู้บารู้เลยถูกเจ้าชาวโลกเดียบีรู้ภาษาสกัดเป็นจ้ามูรีบารีอพยานละน่ะลูดมิวต์มิวเนตมิวจริงจริงมูพเลระทามิวรีก็ลงเป็นสมาร์ทที่สาวนี่บารีเออตัวฮะแต่ลูนี่เนี่ยก็ว่าสนิทสนิทติดยากูที่สาวพูดจูดานี่เรื่องรู้เทมาร์เลยที่นี่อามาจะมารูปมาพีนี่เนี่ยจู่มีอะไรยาสีลาหนังไม่ได้ไม่รู้จะมาเทมาร์เลย
โอเคเช่นสุนีต้องได้ไปจ้าเราเจ้าจุดหมายเป็นนายบ่าวเองสุนีจ้าเลยตัวพี่เดียวอู่อ่างโม่จ้าเดาด่าล่าจ้าจ้านับเราอู่จ้าจ้าสุนีนับเราจะมารู้สิ่งกูบ่าวเองเพราะสุนีลาเรตเลยฟงบ่าวเนี่ยอู่อ่างจ้าแต่เนี่ยอเมริกันพี่อ่างจุกากูดีมานับเราสายยีเพราะเฟซบุ๊กเอาอีเมลเอาปุ๊บเราสุนีลาจ้าเลยตัวเราเช่นนี้อารมณ์ทุกเจ้าจุดหมายเช่น
สวัสดียาจูคิดว่าปูนลามาจีก้ามีมาบีเนียนยี่ปอมาเป็นลูกเตยอมูรีชิมเลสุเรจ้าหนี้เนี่ยพัดลูกมาอีดันนาจอซีซันสุนุยเต็นเซเดสเนียนยาได้ยี่หลังซีซันเมจบาร์เลยขมยาที่ซีซันโอเต็งหนึ่งเนี่ยมันเนี่ยมาโยจันโรย์ วีเว็บไซต์มาว่าเปลี่ยนเลยจีชูน่าเสียนในบาร์เลยขมยาคุณรอนายงานการอะไรจริงๆกูยันนายงาเปียวเปียไปมาเจ็บบาร์เลย
Saudi Arabia, Saudi Bin Salman bin Abdulaziz, ดอลลาร์เตียร์เซบิลเลียนตั้งโมชีเดตบอตุนิจัดดีกูดีกันเองเว้ยแล้วมาอีทูไลบาร์เอ้กาวไอพีซีเรนเอวันสามโมงเรียบเอาเนี่ยตบอตุนิจัดฮะอีรันนั่งเงี้ยเชนจามูเนี่ยยังสั่งเนี่ยจีมาซอรีอาริเบียเนี่ยเป็นอะไรกูดีตากูยี่สิบลงจมูกตัวทับมันปีสี่นายเนี่ยเป็นที่ตอนนี้มาจัมพ์ฮาวาลาได้เพียร์ซอรีนายเงี้ยสั่งสั่งยี่ปูโมอากาวนามาพิจิตรอเมริกันก็ตั้งวันยูเนียร์เรวันเดอร์วันบุรีกูเลยแต่ตอนนี้มาพิจิตรจังอิมบิโรก็ทบยันเ
Iran soya ban yumi dan jaga seni ni mah cina lay barat ni ke sumpian bad bora tema tu badai kawasan Ibrahim Raisi go tamra ruhani ke luar gu naik jaga rapce barat lebih anai ngan town bayang adi rak cida skand ku go tak kai mu tema dia lizat dia uti sumpa ke relu lebih api tu se poye biogun ya boku ka biogja lay barat dia unai mana naik ngan jeda buda lece mule pilu foto dia jeda temori mana naik ngan go jauh sini barat dia jeda temori ham mana jeda ne tu satu ayi sabu
ကျေးဇူးပါခင်ဗျာတင်းချင်းကိုကိုရန်နိုင်ပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆီမမ်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာရောကော်နယ်လီယပ်စ်ထာနာဖြစ်ပါတယ်ဗီအိုအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကို9:00နာရီစနေနေ့ဒီလိုင်းနံပါတ်24နဲ့25အသုံးစနေ59တိတူကနေထုတ်လွှင့်ခဲ့တာပါတော်ရရှင်အားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေဗီအိုအေကိုနားဆင်တဲ့အတွက်ကျေး
This program has come to you from the Voice of America, Washington.